Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတို့ရရှိများရှင် VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာ26ရက်တနင်္ဂနွေညပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖိုင်းနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းပြည့်စုံပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီဖမ်းယူနိုင်ချင်ရှုနိုင်ပါတယ်။ဒီကနေ့ညပိုင်းအတွက်အစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်တာဝန်တင်ဆက်ပေးပါမယ်ရှင
်။ကျွန်တော်အမြတ်ဒီပါဒီကနေ့သတင်းထဲမှာတော့နိုင်ငံတကာအကူအညီပေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကမြန်မာနိုင်ငံရဲ့နေရာအချို့မှာသူတို့ရဲ့လုပ်ငန်းတွေကိုရပ်ဆန့်လိုက်တဲ့သတင်းမြန်မာအရင်အစဉ်တိုက်တွန်းနေတဲ့ Nobel ဆုရှင်တောင်အာဖရိကဘုန်းတော်ကြီးဒက်စမွန်တူတူကွယ်လွန်ခဲ့တဲ့သတင်းနဲ့ဩစတြေးလျနဲ့ကျုပ်နိုင်ငံတွေမှာကိုဗစ်ကူးစက်မှုမြင့်တက်လာနေတဲ့သတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။ဟုတ်ပါရဲ့ရှင်ဒီလိုသတင်းတွေအပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အာဖရိကကြိုက်နိုင်ငံတနေနိုင်ငံဖြစ်တဲ့ဆူဒန်မှာအော်တိုဘာလာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမကြေးရမသေးကြဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့
ဆူဒန်ဖြစ်စဉ်မှာဒီမိုကရေစီအင်အားစုတွေနဲ့စစ်တပ်အကြားအပြန်အလှန်ရုတ်ကန်လှုပ်ရှားနေရဘူးတွေ့ရတယ်ဒီတော့ဆူဒန်နိုင်ငံရဲ့နိုင်ငံရေးအလားအလာပါလေ
နိုင်ငံရေးစောင့်မရှင်တူတုံသက်ထားတာပါကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့အပြည့်စုံနာဆင်ရပါမယ်ဒါအပြင်ကိုရိုနာဗိုင်းရပικစ်ကူးစက်မှုတွေကြားမှာခီးသွွားလုပ်ငန်းတွေနလန်ထူဖို့ကြိုးစားနေတဲ့အကြောင်းသတင်းတွေကတူတာအစီအစဉ်နဲ့ဒီသတင်းပတ်မှာတော့အထူးစီစဉ်ဖြစ်2022ခုနှစ်အတွင်းဟောလိဝုဒ်ရုပ်ရှင်လောကအခြေအနေစူးစီးတင်ပြချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်မြတ်သူနဲ့ကိုသားညွန့်တို့ပြောပြပေးပါမယ်ရှင
်နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကကယားပြည်နယ်ပါဝင်မြန်မာနိုင်ငံတွင်းနေရာတချို့ကသူတို့ရဲ့လုပ်ငန်းတွေကိုယာယီဆိုင်ငံထားလိုက်ပြီဖြစ်ကြောင်းကြေညာပါတယ်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူ40နီးပါးတပ်ဖြတ်မိရှုခံရတဲ့ဖြစ်ရပ်အတွင်းသူတို့ဝန်ထမ်းအုပ်ပျောက်ဆုံးနေတယ်လို့ထုတ်ပြန်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကလုပ်ငန်းတချို့ကိုရပ်ဆိုင်လိုက်တာပါသူတို့ဝန်ထမ်းအုပ်စီးနှင်းပါဝင်တဲ့ကာဇင်အဲ့ဒီမှာတိုက်ခိုက်မိရှုခံခဲ့ရတယ်ဆိုတာကိုလည်း Save the Children ကအတည်ပြုထားပါတယ်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ကိုင်နေကြတဲ့သူတို့ရဲ့ဝန်ထမ်းနဲ့အပြစ်မဲ့အရက်သားတွေကိုအခုလိုအကြမ်းဖက်တိုက်ခိုက်မှုအပေါ်မှာထိတ်လန့်တုန်လှုပ်ရတယ်လို့ Save the Children အဖွဲ့ရဲ့အမှုဆောင်အရာရှိချုပ်Anger Ashinga ပြောပါတယ်ကရနီလူခွင့်ရေးဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာတော့ဖရူဆိုမျိုးအရှိတ်မိုဆိုကျေးရွာနီးစစ်ကောင်စီကဒီဇင်ဘာလ24ရက်နေ့မှာဖမ်းထားတဲ့စစ်ဆောင်ပြည်သူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးငယ်စုစုပေါင်းအယောက်30ထက်မနည်းကိုမီးရှို့တပ်ဖြတ်ထားတဲ့ရုပ်အလောင်းတွေကိုဒီဇင်ဘာလ25ရက်နေ့မှာတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်မြန်မာစစ်ကောင်စီကထုတ်ပြန်ချက်တွေမှာတော့ဖရူဆိုမျိုးနယ်အတွင်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကို KNPP နဲ့ PDF လက်နက်ကင်တွေကစတင်တိုက်ခိုက်လို့ပစ်ကတ်ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်မတင်ကဝဲမောင်းနေလာတဲ့မော်တော်ယာဉ်ခုနှစ်စင်းကိုစစ်ဆေးဖို့ရက်တန့်စီရမှာမရက်ပဲစတင်ပစ်ကတ်လို့လုံခြုံရေးတပ်ကပစ်ကတ်ဖမ်းဆီးခဲ့တယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။ဒါပေမဲ့လူအရေးအတွက်ဘလောက်တည်ဆုံးနေဆိုတာနဲ့မီးရှို့မှုတွေကိုထုတ်ပြန်ချက်တွေမှာမဖော်ပြပါဘူး။ KNDF ကရင်ပြည်အမျိုးသားကုကံကာကွယ်ရေးတပ်ကတော့တည်ဆုံးသူတွေကသူတို့တပ်ကမဟုတ်ဘူးလို့ညင်းထားပြီးတော့ဒီလူတွေဟာစစ်ပေးဒုက္ခဆဲရက်သားတွေဖြစ်တယ်လို့ဆိုပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ Save the Children အဖွဲ့ကြီးကဝေဖန်ရှုတ်ချရသလိုနောက်ထပ်နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Care International ကလည်းအရက်သားတွေပေါ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုကိုဝေဖန်ရှုတ်ချပြီးဒေသတွင်အကူအညီပေးရေးလှုပ်သားနေမှုပျောက်ဆုံးနေတဲ့ကိစ္စအပေါ်မှာလည်းအလွန်တရာစိုးရိမ်မိကြုံထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကစစ်ကောင်စီရဲ့လက်ချက်နဲ့တည်ဆုံးသူစုစုပေါင်း1385ဦးထက်မနည်းရှိသွားပြီလို့ AAPP နိုင်ငံရေးအကျဉ်းသားများကအကူအညီဆော့ရှော့ရေးအသင်းကထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီကတော့ဒီအတွက်ကိုညှင်းဆိုတော့ပါတယ်ခင်ဗျာ
တောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုစန့်ကြီးစီးအောင်လှုပ်ရှားခဲ့သူတူဖြစ်တဲ့ Christian ဖုန်းတော်ကြီး Desmond Tutu ဟာအသက်90ရွယ်ပါခုတနင်္ဂနွေနေ့ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ဖုန်းတော်ကြီး Desmond Tutu ဟာသူမတူတဲ့တိုင်းချစ်ပြည်ချစ်တူဖြစ်ပါတယ်။နောက်အသားရောင်ခွဲခြားမှုကနေပြီးတော့လွတ်မြောက်လာတဲ့တောင်အာဖရိကနိုင်ငံဖြစ်အမွေချပေးခဲ့တဲ့ပျောက်မြောက်တဲ့မျိုးဆက်တစ်ခုကိုနှုတ်ဆက်ခြင်းဖြစ်တာမို့လို့သူကွယ်လွန်မှုအပေါ်မှာတိုင်းတစ်ပြည်လုံးဝမ်းနည်းရပါတယ်ဆိုပြီးတော့တောင်အာဖရိကသမ္မတဖြစ်တဲ့ Cyril Ramaphosa ကပြောပါတယ်ဖုန်းတော်ကြီး Desmond Tutu ဟာအသားရောင်ခွဲခြားမှုစနစ်ကြီးအတွင်းမှာသူ့ရဲ့အကြမ်းမဖက်လှုပ်ရှားမှုတွေကြောင့်1984ခုနှစ်မှာငြင်းငြိမ်းနိုဘယ်ဆုချီးမြှင့်ခံခဲ့ရပါတယ်။တောင်အာဖရိကနိုင်ငံရဲ့အသားရောင်ခွဲခြားမှုစနစ်ကြီးခေါင်းဆောင် Nelson Mandela နဲ့နှစ်ပေါင်းများစွာလက်တွဲခဲ့တဲ့မစ်ဆွေရဲဘော်ရဲဘက်တွေလည်းသူဖြစ်ပါတယ်။ Now send it Jamale, down free guy at Chinga, yes, and Hurigo, Pianle Potopu, Puzigere, Amandiane, Pianle Yijazi, Comtiba, do her Ogra down Yugare. Down free gunning a Nina Nuba Sushi and Polo, you just went to do her. Memaning a democracy, Yapi, Pianle, Lungas in the Gulet, a synthesized Taukan, Api Gabido, Runjari, a Yimale, no mistake Nijabu to her Taitungare. Pono G. Desmond to do her Tonkua, Guze, Pilun, Nidumaro, CJ Gen Sayoga, Satin, Kanzala, Gabido, Makuelunki, Nidumale, Seungum, Jacana, Dia Kutamuri, Lokiaware, to her Down Frigane and Cape Down Mumashie, Oasis Frake Santa Marina Zuabe, Kelu and Targeta Piparekmia.
Japan and Melbine, Nobet Didarima, senior to dress for a child in a job, Pidwin Lijonkis and Diajo, Yasanaya Varelo, Nangaye, a cheese only Jonai Nakuga, Ginavare. ANE လေကြောင်းလိုင်းကခီးစဉ်96ခုကိုရက်ဆိုင်ထားပြီးတော့ခီးတဲ့9တောက်တရာပေါ်မှာအကျိုးသက်အောင်မှာဖြစ်တယ်လို့လေကြောင်းလိုင်းညွှန်ကြားရေးမှူးဟိုင်ယာအိုကီဟေယာကာဝါကပြောပါတယ်ဂျပန်အဲလိုင်းကုမ္ပဏီကလည်းလေကြောင်းခီးစဉ်49ခုကိုရက်ဆိုင်ထားတာကြောင့်ခီးတဲ့2900ပေါ်မှာတက်ရောက်မှာဖြစ်တယ်လို့လေကြောင်းလိုင်းပြောခွင့်ရကပြောပါတယ်ကူးစက်မြန် Omicron
မျိုးကွဲဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်နေဆက်ကိတီကိုတင်းတင်းကြပ်ကြပ်ဆေးနေပြီးတော့လောလောဆယ်တော့ကူးစက်မှု238ဦးတွေ့ရှိကြတယ်လို့ကြေညာလာပါတယ်ခင်ဗျာဆူဒန်နိုင်ငံအတွင်းဆေးအုပ်ချုပ်ရေးစနစ်ရေးနဲ့တနိကဆန္ဒပြမှုအတွင်းမှာရဲ96ဦးထိခိုက်ဒဏ်ရာရခဲ့တဲ့ဆိုပြီးတော့ဆူဒန်အာဏာပိုင်တွေကကြေညာပါတယ်ဆန္ဒပြပွဲအတွင်းမှာတော့လူ136ဦးကိုဖမ်းဆီးခဲ့ပြီးတော Tamra Edo Aniti go Chita Sana Piage Biro, Yene Lunita Diga, Mio Boni Apienta, Tombi Biro Lusu Quebari, Tisana Piaboha, Obtubala Nasangaini, Sudama Anna Timbi and now Serge Miao Chibare Sana Piaboy Kupibari. Anna Tinkare Yata Wujijo Abdullah Habdoku, Piga Lagrega, Wujijo Yadugo Piale Pia Kebime, Sabio Sana Piani Jara Pibari, Sana Piaduri Diga Tonsu Niagaro, Lula De Juka Puetia, Chimba Nebudue, a twin Kubioni Gala Suya Duma, Sita, a Kankanago, Pe Shabibu Tonsu Nijara Pibari.
And then Yabe Nimava season ago. Now I go Nigane, Sen IT. Lightometer Sako, kilohertz, Tingaling Atonia. Lightometer Nasanga, kilohertz, Titishekontonia. Lightometer Tonsene, kilohertz, Kotongarobian. Senate in Ingrima, Lilamida Diagoze, kilohertz, Tinga Kongangan, if you are told in Binivaration.
Few you got training or selection, Yanivare. တယောက်ဆိုဟာစီဂျန်ဒေတာကဝီဂါလူနယ်စုတွေကိုဖြိုခွင်းရေးကင်တွယ်တဲ့ပါတီအကြီးအကဲဖြစ်တဲ့ချန်ကွန်ဂူနေရာမှာချန်ကွန်ဂူကိုတခြားနေရာမှာအစားထိုးခံရလိုက်ပါတယ်။2019ခုနှစ်ကစီဂျန်ဒေတာပါဒေတာပါတီအကြီးအကဲဖြစ်ခဲ့တဲ့ချန်ရဲနေရာကိုကန်ယူရန်ပြည်နယ်တစ်ခုဖြစ်တဲ့ဂွန်တောင်းခရိုင်ကဒေတာအုပ်ချုပ်ရေးမှုဖြစ်တဲ့မက်ဇင်ဂွေကိုအစားထိုးမှာဖြစ်တယ်လို့စေဝန်သတင်းမ တယ်လို့ခန့်မှန်းထားပါတယ်။အသက်66နှစ်အရွယ်ရှိပြီဖြစ်တဲ့ချန်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘူရိုတူဖြစ်ပြီးတော့စီဂျန်ဒေသကနှိပ်ကွပ်မှုတွေမှာအဓိကတာဝန်ရှိသူအဖြစ်ကျေကျေပြတ်ပြတ်ထင်ကြီးပေးထားကြပါတယ်။သူကအမေရိကန်ပြည်ထောင်စုကလည်းမနစ်ကပိတ်ဆို့ရေးယူခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကစီဂျန်ဒေသရဲ့သွင်းကုန်တွေကိုပိတ်ပင်တဲ့ဥပဒေကိုလက်မှတ်ရေးထိုးလိုက်ပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံကလူဦးရေအထူးထပ်ဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာ COVID-19 ရောဂါကူးစက်မှုစံချိန်တင်တိုးလာပြီးတော့ဆေးရုံရောက်လာတဲ့လူနာတွေလည်းတရှင်ထိုးမြင့်တက်လာနေပါတယ်။ပိုးရှိသူနဲ့အနီးကပ်ရှိခဲ့တဲ့ထောင်နဲ့ရှိတဲ့လူတွေကိုလည်းအိမ်တွေမှာတိကျခွဲထားပါတယ်။ဒီပြည်နယ်မှာမနေ့နဲ့ဒီကနေ့နှစ်ရက်ဆက်တိုက်ပိုးကူးသူကအသက် 6,300 ဝန်းကျင်ရှိပြီးတော့ခုလိုကူးစက်သူနဲ့ဆေးရုံလူနာတွေတိုးလာတာဟာသတင်းနှစ်ပတ်ကျော်ရှိလာပြီဖြစ်ပါတယ်။ဒီတက်မှာ Omicron မျိုးဗီဇပြောင်း COVID ကူးစက်ခံရသူက80ရာခိုင်နှုန်းကျော်ရှိပါတယ်။ဒါပေမဲ့လည်း New South Wales ပြည်နယ်ထဲမှာပိုးစစ်ဆေးတဲ့အခါမှာမျိုးဗီဇကိုခွဲခြားပြီးတဲ့စစ်ဆေးမှု Genome Testing ပုံမှန်လုပ်လို့မရှိပါဘူး။ Omicron ပိုးတွေကြဲပြန့်ကူးစက်ပြန့်နှံ့နေပြီလို့ပြည်နယ်ကျန်းမာရေးဝန်ကြီးကပြောပါတယ်။ပြည်နယ်ထဲကလူတိုင်းတစ်ချိန်ချင်းတော့ Omicron ကူးစက်ခံရနေလို့နိုင်တယ်ဆိုပြီးတော့ခံမှန်းရပြီးတော့အကောင်းဆုံးရင်ဆိုင်ရမယ့်နည်းလမ်းကတော့အားဖြည့်ကာကွယ်ဆေးအပအဝင် COVID ကာကွယ်ဆေးတွေထိုးထားဖို့လိုအပ်တယ်ဆိုပြီးတော့ဒီပြည်နယ်ကျန်းမာရေးဝန်ကြီးကပြောပါတယ်။လက်ရှိမှာတော့ဆေးရုံတက်ပြီးတော့ကုသခံရသူ COVID လူနာစနေနေ့မှာ388ဦးရှိရမှာဒီနေ့မှာတော့458ဦးထိတိုးလာတယ်လို့ပြည်နယ်ကျန်းမာရေးရာရှိတွေကပြောဆိုပါတယ်ခင်ဗျာ။
ကျောင်းနိုင်ငံရဲ့အနောက်မြောက်ဘက်မြို့တော်စီယမ်မှာ21လအတွင်းကိုဗစ်ကူးစက်မှုနှစ်ဆမြင့်တက်နေပြီးတော့နိုင်ငံရဲ့အဓိကကိုဗစ်ကူးစက်တဲ့နေရာတစ်ခုဖြစ်လာနေပါတယ်။လ လူရဲ့73နှစ်နေတိုင်းမျိုးတော်ကိုလေးရက်မြောက်အသွားလာကန့်သက်ထားပြီးတော့ပြည်တွင်းကူးစက်မှုတရာ59ခုလည်းစနေနေ့မှာအတည်ပြုတွေ့ရှိတာပြီးအဲ့ဒီနေ့မတိုင်ခင်ကတော့98တွင်တနိုင်ငံလုံးယောဂပြန့်နှံ့ခဲ့ပြီးနောက်ပိုင်းမှာအမြင့်ဆုံးကူးစက်နှုန်းနဲ့ဖြစ်ပါလာခဲ့ဗျာ
ကိုဗစ်ရောဂါနဲ့ဆက်နေပြီးတော့ဝန်ထမ်းခက်ခဲတွေအကျပ်တွေတွေကြုံလာလာမို့လို့စနေနေ့တုန်းကလီယန်ခီးစဉ်ရာခိုင်နှုန်းကိုဖျက်သိမ်းခဲ့ရပါတယ်ဒီကြွကြောင့်မို့လို့နှစ်စဉ်လူအသွားလာအများဆုံးရှိတတ်တဲ့အခုခရစ်မတ်အားလိုက်ရဲ့အချိန်ခီးသွားလာမှုတွေကိုနှောက်ယှက်တွေဖြစ်နေပါတယ်လေကြောင်းသွားလာမှုတွေကိုမတန်းတင်ထားတဲ့ flight aware website အချက်အလက်အရဆိုရင်တော့မနေ့စနေနေ့ခရစ်မတ်နေ့မှာအမေရိက
တင်ငွေ ညပိုင်း ထိတ်တန့်ရောက် သတင်းတွေကို ကို အောင် မြတ်သူနဲ့ ကို သား ညုံ တို့ ပြောပြ ပေးခဲ့တာ ပါရှင် အခု ကျမတို့ ထုတ်လင်း ပေးနေတဲ့ VOE ရဲ့ Radio နဲ့ ရုပ်သံ Season တွေကို Line to Meter 1925 32 နဲ့ Line Lab Meter 190 တို့ ကနေ ပြီးတော့ တိုက်ရိုက် ဖမ်းယူ နားဆင်နိုင်သလို VOE ရဲ့ Facebook ဆံမျက်နှာ VOE Burmese News နဲ့ VOE ရဲ့ Website burmese.voenews.com တို့ ကလည်း အချိန်နဲ့ တပြေးညီ ဖမ်းယူ နားဆင် ကြည့်ရှု နိုင်ပါတယ် အခု ဆက် ပြီးတော့ အပတ်စဉ် ကဏ္ဍ တွေ နဲ့ အတူ အထူး Season တွေကို လည်း တင်ဆက် ပေးဖို့ American Apawin Gabanang at Jo Mian Myama, Natownasen, Natownaset, the Kuni at Dima, Coronavirus Gusemuri down, Tigai Kayare, Kidwa Lungani and Ine, Gabale Kidwa Edirigo, Bianpio, Lekan Naimo, Pelopian Semuri, Losang Gage Havadale, Gabadalwa Kidwa, Sisima, Masumiamo, Tinsepi Tavarisha. မှာပါဘူးနှစ်ထောင်နှစ်ဆက်တဲ့နှစ်လယ်ပိုင်းရောက်ချိန်နိုင်ငံတချို့မှာကိုဗစ်ကာယောဂါကူးစက်မှုစတင်ကြဆင်းလာခဲ့တယ်လို့အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေမှာကိုဗစ်ကာယောဂါကာကွယ်ဆေးတွေထိုးလာနိုင်ပြီတဲ့နောက်ခီးသွွားလာမှုကန့်သတ်ချက်တွေကိုနိုင်ငံတချို့စတင်ဖြေလျှော့လာခဲ့ကြပါတယ်ကိုဗစ်ကာယောဂါကြောင့်တစ်နှစ်ကျော်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းတွေအနေနဲ
Nanganga, Covid-jang Topian Tare Kantachet Dorom Yamiago, August Lare Ma Pesha Pigebare, Erina, Nanganga Kidwari, the Sadaza Yala Gejabare, Jabime, Covid Gayoga Jau, New Normal Pilare, Covid Gayoga Gagwesi, Tota Bija Tau Ata, Covid Yoga Kinshinjang, Tati Pianajare, Kidwa Ederida, Alam Yagebare.
There are now starting to be more customers from United States because they have to be
Covid ka gwe se thot thare tet ti pya mu lu ra mu lo America ga la de ede ri be lo lo se po mya da twi ya de li Britain ga la yin quarantine lou phu lu ro ai ede ri ma la ja de bu po tacha Europe na ngan ri ga ede ri ga do ato li mya ba de 96 ja kai nong naw se thot pi bi so de tet ti pya nai ja de li
Italy na ngan ga hotel ri sa taw sain ri khi twa lou ngan ri a ni ne
Allora, in questo momento diciamo che c'è una ripresa e stiamo vedendo insomma che stanno arrivando diverse persone.
Leshi Maro Pianpio Umo Lavi lo più amava. Chi tu tu riporti la Yababi? A mio sugaro Piri neve chi tu ciare Italy Lumuriva. Covid jaw naingan ja khyi ma twa ye de ya mo Italy naingan ne ma be khyi thwet ni ja ba de chi ni pyan kaung sa pyu ni bi me te nit khwe law pait tha ga ya de si bwa yi pyan pi lo le pat aw chama ru ataw kali pyan chu sa ni ya ba de akhet khe ri ya lo shi ni ba de de
covid ka yoga ji ha apan phi win sa mu pe de khyi twa longan rue go da ma ga naingan song shao le de ka ba le khyi twa rue atwet ba apyang le ji pyang le twa si ga da ba a yin ga apan phi khyi thwet me so ye Go to me, Nangan, Damam Hole, Mugo to me, Lee, Mieta, Galamago way, Hotel Bogan Low. You win win visa shop, Lures, so in lay, visa shop be key to a lion mabe. Tabi met Kuro, Elu, Miara Babu. Nangan Dilo Luga, Thunangan Dego Mawingi. Go figa where see Tota Jow, Go fig yoga, Ginshin Jow, Dati Piame, Sure, Tamachetri, Tala Jari at Dre, Lee Bomb Jackie, Go fig Sissi, Muloyaraga, Kabale key there at Dre, New Normal, a lobo to coop Chilabari. Covid pass, Covid passport, Sarariga, Nanganaga key to watch in the rear to a Mapimini, Shibu, Lula Vare. Dilu Lu at Chadri appear, pay a chain key to a Ganta Chadri, Piano Melesura, Joe Matina at Dre, Doyon Kiyi to watch in the riga, Nanganjaki, Tamatuajara Babu, Dilu at Chini down, Kido Lungan with Becca, Pedrin Kido Ederi, who spares on Nambo, Bobiro, Josa Lajavare, Ashaka Kido Ederi, a bar away. နိုင်ငံကခီးသွွားဧည့်သည်တွေအသွားများတဲ့နိုင်ငံထဲမှာပါတယ်ချက်သမရနိုင်ငံမှာဆိုရင်2019ခုနှစ်ကပရာဂ်မြို့တော်စီလာကြတဲ့ဧည့်သည်အကြီးအတွက်နဲ့နှိုင်းရှင်ရင်2021ခုနှစ်မှာ80ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့ခီးသွွားလုပ်ငန်းတာဝန်ရှိသူကပြောပါတယ
် So we are still under big pressure of COVID we have naturally we see now some increases but
ကိုဗစ်ဒဏ်ကိုကျွန်တော်တို့ခံနေရတော့မှခီးတယ်ရီပြန်များလာတာမှန်ပေမဲ့ကိုဗစ်ကပ်ရောဂါမဖြစ်ခင်2019ခုနှစ်နဲ့နှိုင်းယှဉ်တော့ဧည့်သည်30ရာခိုင်နှုန်းလောက်ပဲရှိပါသေးတယ်။နိုင်ငံတကာဧည့်သည်တွေနည်းနေပါသေးတယ်။အခုမြင်ရတဲ့ဧည့်သည်အများစုက check ပြည်တွင်းကသူတွေပါ။နိုင်ငံထဲမှာဗန်းဖြီခီးထွက်ကြသူတွေအရန်များလာပါတယ်။ဒါပေမဲ့တရုတ်၊ရုရှား၊အမေရိက၊ကိုရီးယား၊ဂျပန်တို့ကလိုနိုင်ငံသားခီးဝေးကလာကြသူတွေမလာကြသေးပါဘူး။
ဥရောပနိုင်ငံတွေမှာခီးသွွားကန့်သတ်ချက်တွေမကြာခဏပြောင်းနေတာကြောင့်တခြားဒေသကဧည့်သည်တွေသိမ့်မလာကြသေးတာလို့သူကမြင်ပါတယ်။ EU ဥရောပသမဂ္ဂအနေနဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးတကြီးတညွတ်ချဲကန့်သတ်ချက်တွေဖြေလျှော့ပေးဖို့လိုတယ်လို့လည်းသူကအကြံပြုခဲ့ပါတယ်
။ Every week we have different rules for different countries then it's very confusing for tourists and we need one solution for Europe.
အပတ်တိုင်းနိုင်ငံတကူကစီကံတမျိုးစီထုတ်နေကြတော့ကမ္ဘာလှည့်ခီးသွွားတွေအတွက်မျက်စိလဲစရာဖြစ်ပါတယ်။လုံခြုံစိတ်ချရတဲ့နိုင်ငံကသူတွေလာကွင်းပြုတယ်ဆိုတာမျိုးဥရောပသမဂ္ဂရဲ့စီမင်းတစ်ခုပဲရှိတင်ပါတယ်။မဟုတ်ရင်အပတ်တိုင်းဘယ်နိုင်ငံကလာကွင်းပြုတယ်လာကွင်းမပြုဘူးဆိုတာမျိုးစီကံတွေကပြောင်းနေရင်လာလေကျင်တဲ့သူတွေခေါင်းရှုပ်ပြီးတော်ပါပြီဥရောပမသွားတော့ဘူးဆိုတာမျိုးဖြစ်သွားနိုင်ပါတယ
်။အခု2021ခုနှစ်ထဲနိုင်ငံတကာခီးသွွားတော်တော်များများလာလေကြတဲ့နိုင်ငံအနည်းစုမှာ Greek နိုင်ငံပါပါတယ်။နွေရာသီတစ်လျှောက်လုံးနိုင်ငံတကာခီးသွွားဧည့်သည်တွေတဖွဲ့ဖွဲ့ဂရိနိုင်ငံကိုလာလေခဲ့ကြပါတယ်။ရှုခင်းအလှတာယာတဲ့ခရစ်ကျောမှာဆိုရင်လေအရင်လိုဗြိတိန်ကခီးသွွားဧည့်သည်တွေပြန်လည်ရောက်လာခဲ့ကြပါတယ်။ခရစ်ကျောရဲ့ဝင်ငွေ50ရာခိုင်နှုန်းလောက်ကခီးသွွားလုပ်ငန်းကရတာဖြစ်လို့ဒေသခံတွေအတွက်ဝမ်းသာစရာဖြစ်ပေမဲ့ကိုဗစ်ကရောဂါကြီးကအရှင်းမပြီးသေးတာကြောင့်စိုးရိမ်မှုတွေရှိနေကြခြင်းဖြစ်ပါတယ
်။ I think people are frightened even here actually you see it in the eyes of the Greeks there
ဒီမှာတော့လူတွေကအတော်လေးစိုးရိမ်ပူပန်နေကြတာလို့ထင်ပါတယ်။ဂရိလူမျိုးတွေရဲ့အကြည့်တွေထဲမှာစိုးရိမ်စိတ်တွေထင်ရှားနေတယ်လေ။သူတို့ရဲ့ကလေးတွေအတွက်စိုးရိမ်ပူပန်နေကြတာပေါ့။ဘာတွေဖြစ်လာအောင်လဲဆိုတာကိုစိုးရိမ်နေကြတာပါ။ရှေ့တစ်ပတ်ကျရင်ခရီးသွားဧည့်သည်တွေရှိပါတော့မလား။ညစာတီးခင်းအဲ့ခံရမယ့်သူတွေကရှိပါအောင်မလားဆိုတာကိုသူတို့အတော်လေးစိုးရိမ်ပူပန်နေကြတာပါ။
အခုလိုကိုဗစ်ကပ်ရောဂါစိုးရိမ်စိတ်တွေကြောင့်ကိုအုပ်စုနဲ့ကိုသီးသန့်အပန်းဖြေတဲ့ခီးသွွားလုပ်ငန်းပုံစံသစ်တွေလည်းပို့ပြီးတော့ပေါ်လာခဲ့ပါတယ်။ကိုဗစ်စီးကံအင်မတန်တင်းကျပ်ခဲ့တဲ့ဟောင်ကောင်မှာလူသူဝေးတဲ့မြို့ပြင်တွေမှာစတဲ့ချကမ်ပင်းခရီးထွက်သလိုအပန်းဖြေခရီးထွက်နိုင်တဲ့ဂလမ်ပင်းနေရာတွေခေစားလာခဲ့ပါတယ်။ဘယ်တော့မှကမ်ပင်းခရီးထွက်ဖို့စိတ်မဝင်စားခဲ့ကြသူတွေကြားမှာပါအသင့်တဲခိုနိုင်အောင်စီစဉ်ထားတဲ့ဂလမ်ပင်းအပန်းဖြေခရီးထွက်တာမျိုးတွေလှုပ်လာကြပါတယ်။
It's actually a good opportunity for us to really try to explore Hong Kong a bit more. You know, if it wasn't for COVID,
ကဗီတာမရှိဘူးဆိုရင် glamping ထွက်ဖို့ကျွန်မရွေးချယ်ပြင်မယ်တော့မထင်ပါဘူး။တခြားနိုင်ငံတွေကိုပဲခရီးထွက်ကောင်းထွက်နေမှာပါ
။အခုဆိုရင် Hong Kong မှာစိန်ခံ glamping ခရီးထွက်နိုင်တဲ့နေရာတော်တော်များများရှိနေပါပြီ။ဟိုတယ်မှာတဲခိုရသလိုအနားယူမှုမျိုးနဲ့အပြင်မှာလွတ်လွတ်လပ်လပ်အပန်းဖြေနိုင်ကြတဲ့နေရာမျိုးတွေဖြစ်ပါတယ်
။ဟောဒီလိုဟောကြီးကြိုက်ဒီရက်ကကြင်ကြင်တိုင်းဟိုဆူဆစ်လို့အမေတို့အဲဟာဒီက camping site ပြင်နေ
ဒီမှာကျွန်တော်မိသားစုတွေအေးအေးဆေးဆေးအဆင်ပြေပြေတဲနိုင်ပါတယ်နေရာကလည်းတိတ်မကြီးလာပါဘူးတွေ့ရသလားကာရာဗန်7စီးပဲရှိတော့တိတ်တိတ်ဆေးဆေးနဲ့တည်တည်တန့်တန့်ရှိပါတယ
်ကိုဗစ်ကရောဂါစဖြစ်ချိန်ကလေးကဆိုရင်အခုလို glamping နေရာတွေမှာလာရောက်တဲခိုအနားယူသူနှုံးက100ရာခိုင်နှုံးလောက်အထိများလာတယ်လို့ခီးသွားလုပ်ငန်း agent bill ကပြောပြပါတယ်
情咧，因為大家都冇得出去啦，我諗咧呢個係最主要嘅原因啦。咁其實好多
COVID 嘅嗰個偏嚟前，旅人嗰家企業咪出難咗咯。glamping 企業嚟，其實拉嚟路就攞天馬嚟。咪打住嚟送多啲嘢你呢，用俾嘢等你日日多錢咧。人一年你起出嚟，一啖要六千加嚟咧。大家好啲嚟，冇變是睇差，人一年嘅你阿瑞噶，出家嚟 staycation package 冇嚟留落家話嚟。冇嚟你阿瑞睇，佢路冇變睇困難嘅你阿瑞嘛，不見留得住嚟，不妙話嚟。
အခုလိုတီးတန့်ညာအိမ်ညာနေခရီးထွက်နိုင်တဲ့လုပ်ငန်းတွေဟောင်ကောင်မှာရင်မဟုတ်ဘဲနိုင်ငံတော်တော်များများမှာလှုပ်လာကြပါတယ်။အရင်ကနိုင်ငံဆောင်ကဘာလှည့်သွားလည်လေးရှိတဲ့သူတွေကကိုယ်နိုင်ငံထဲမှာပဲအပန်းဖြေခရီးထွက်လာကြတဲ့အတွက်ပြည်တွင်းကရှုခင်းအလှတွေကိုမြေပြင်ကနေသာမဟုတ်တော့ဘဲဝေဟင်ကတစ်မျိုးရေပြင်ကတစ်မျိုးကြီးရှုခံစားနိုင်အောင်လှုပ်လာကြပါတယ်။တခြားနိုင်ငံတွေကလာလေကြသူတွေနဲ့ရောရောနှော်နှော်ရှုခင်းအလှကြီးတာမျိုးထက်ကိုကိုယ်အုပ်စုနဲ့ကိုတကယ်ကိုတည်တည်တန့်တန့်ရှုခင်းအလှကိုခံစားနိုင်ဖို့စီစဉ်ထားတဲ့လုပ်ငန်းတွေကိုဗစ်ကာလမှာပို့ပြီးတော့အလုပ်ဖြစ်လာပါတယ် အေဒရီယာတစ်ပင်လယ်တွေကကျောင်းပေါင်း900ကျော်ပိုင်ဆိုင်တဲ့ခရိုအေးရှားနိုင်ငံမှာတင်းမောနဲ့ရွက်လွှင့်လုပ်ငန်းတွေ2022ခုနှစ်တွင်ရသည်မှာဘလောက်အလုပ်ဖြစ်ခဲ့တယ်လဲဆိုရင်တင်းမောတွေတောင်ငှားမလောက်ဘူးလို့တင်းမောကုမ္ပဏီတစ်ခုရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ
် The this season is very very challenged because of we know all in all
ဒီနေ့ရာသီကတော့တင်းမောငှားကျင်သူတွေများလုံးလို့တော်တော်လေးစိန်ခေါ်မှုတွေများတဲ့ရာသီလို့ပြောရမှာပါကိုဗစ်ကာယောဂါကြောင့်လူတော်တော်များများကလူသိမ့်မရှုပ်တဲ့ပင်လယ်ခွေ့နေရာတွေမှာရွက်လွင်ခီးထွက်ချင်ကြပါလေ။တင်မောနဲ့ရွက်လွင်ခီးထွက်တာပို့ပြီးတော့ဘေးကင်းလုံခြုံတယ်လို့ထင်ကြတော့တင်မောငားကျင်သူတွေပို့များလာပါလေ။ခတ်တာကခရီးရှားနိုင်ငံမှာရွက်လွင်အငါတင်မော4000ကျော်ရှိတော့ခီးသွားများတဲ့ရာသီမျိုးမှာလူရှင်းတဲ့ပင်လယ်ခွေ့နေရာဆိုတာမရှိသလောက်ပါပဲ။ဒါပေမဲ့လည်းတင်မောနဲ့ရွက်လွင်ခီးထွက်ရတာတခြားခီးတွေထက်အများကြီးအန္တရာယ်ကင်းတဲ့အပြင်စိတ်ဝင်စားစရာလည်းကောင်းပါလေ။
ခရိုအေးရှားနိုင်ငံကိုရွက်လွင့်ခီးထွက်ဖို့လာကြသူအများစုကဂျာမနီနဲ့ဩစတြေးလျနိုင်ငံကအများပါတယ်။အမေရိကန်၊ဗြိတိန်၊ဩစတြေးလျအပါအဝင်တခြားနိုင်ငံစုံကလည်းလာနေကြတာပါ။ပင်လယ်ထဲမှာကိုယ်တင်မောနဲ့ကိုယ်ရွက်လွင့်ကြတာဖြစ်လို့ကိုဗစ်ကရောဂါအန္တရာယ်တိတ်ဆိတ်ပူစရာမလိုဘူးလို့ထင်ရပေမဲ့တချို့ကတော့ဘေးကင်းအောင်လို့အသေးအချာအစီအစဉ်တွေလုပ်ပြီးလာကြပါတယ
်။ People in my crew were really afraid of the coronavirus.A lot of people couldn't commit to the holiday, they didn't want to go to Croatia.
ကျွန်တော်တို့ဖွဲ့တွေကသူတွေကကိုဗစ်ကူးစက်ခံရမှာအရင်စိုးရင်ကြပါတယ်။အများစုကခရိုအေးရှားခီးမထွက်ချင်ကြပါဘူး။အဲဒါကြောင့်ကျွန်တော်တို့ကဘေးကင်းအောင်အစစ်စစ်လုပ်ခဲ့ကြတာပါ။ပထမဆုံးတခြားသူတွေနဲ့မတွေ့ဘဲတရင်တစ်ပတ်တီးခြားခွဲနေပါတယ်။ဂျာမနီကထွက်မလာခင်လည်း PRC test နဲ့ကိုဗစ်စစ်ခဲ့ပါတယ်။တချို့ဆိုကိုဗစ်ကာကွယ်ဆေးပါထိုးခဲ့ကြပါတယ
်။အခုလိုခီးသွားလုပ်ငန်းတွေပြန်လည်ကောင်းမွန်လာတဲ့နေရာတွေရှိသလိုလုပ်ငန်းတွေပြန်ပြီးနလန်မထူနိုင်သေးတဲ့နေရာတွေလည်းအများကြီးပါနိုင်ငံသားကလာလေခြင်းတွေလာလေနိုင်ဖို့အခက်အခဲရှိနေသေးတဲ့အမေရိကန်ပြည်ထောင်စုမှာဆိုရင်ခီးသွွားလုပ်ငန်းတကယ်ကိုထိခိုက်နေတာပါအရင်တုန်းကနိုင်ငံတကာခီးသွွားဧည့်သည်တွေနဲ့စီကားနေလေရှိတဲ့ဆန်ဖရန်စစ္စကိုမြို့ကအထင်ကရနေရာတွေမှာအခုဆိုရင်အတော်လေးခြောက်ကန်နေပါတယ်နိုင်ငံသားကကမ္ဘာလှည့်ဧည့်သည်တွေမလာကြသေးလို့ဝင်ငွေလည်းတော်တော်လေးကိုထိခိုက်နေပါတယ်
We are seeing a very jagged, a very slow recovery in terms of
San Francisco မြို့ရဲ့ခီးသွွားလုပ်ငန်းတော်တော်လေးကိုအခြေအနေမကောင်းလာပါဘူး။ပြန်လည်ဥမော့လာဖို့အတော်လေးကိုအားယူနေရတဲ့အခြေအနေပါ
။ San Francisco ခီးသွွားအသင်းရဲ့အဆိုအရ COVID ကရောဂါမဖြစ်ခင်2019ခုနှစ်တုန်းက San Francisco မြို့ကိုလာလေသူ26သန်းကျော်ရှိခဲ့ပြီးတော့ခီးသွွားလုပ်ငန်းကဝင်ငွေဒေါ်လာ10ဘီလီယံလောက်ရခဲ့တယ်လို့ပြောပါရယ်။November 6ရက်နေ့ကမှ American နိုင်ငံသားမဟုတ်သူတွေကိုနိုင်ငံတည်းကိုဝင်ခွင့်ပြုခဲ့တာဖြစ်ပါတယ်2022ခုနှစ်ထဲ COVID ကာကွယ်ဆေးထိုးထားတဲ့နိုင်ငံသားကဧည့်သည်တွေကိုပြန်လည်လာလည်ခွင့်ပြုတာတော်တော်လေးနောက်ကျတဲ့နိုင်ငံတွေထဲမှာမြန်မာအင်ဒီဂျင်ထိုင်းနိုင်ငံလည်းပါပါတယ်အတော်ကြီးထိခိုက်နေတဲ့ထိုင်းနိုင်ငံခီးသွွားလုပ်ငန်းပြန်လည်အသက်ဝင်လာစေဖို့ထိုင်းအစိုးရကကြိုးစားတဲ့အနေနဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံက COVID ကာကွယ်ဆေးထိုးထားပြီးသားခီးသည်တွေကိုတီချာခွဲကွာရန်တင်းလုပ်ဆရာမလိုပဲနိုင်ငံထဲဝင်ဝင်ကိုနိုဝင်ဘာ1ရက်နေ့မှာပြန်လည်ခွင့်ပြုခဲ့ပါတယ်အရှိတောင်အာရှနိုင်ငံတွေထဲမှာခီးသွွားကန့်သတ်ချက်တွေပထမဆုံးဖြေလျှော့ပေးခဲ့တဲ့နိုင်ငံတစ်ခုလို့လည်းပြောနိုင်ပါတယ်ဒါပေမဲ့နိုင်ငံတကာခီးသွွားဧည့်သည်တွေအရင်လိုသိပ်မလာကြသေးတဲ့အတွက်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမျောလင်းသလောက်ဖြစ်မလာခဲ့ပါဘူးပြည်ဝင်ခွင့်ကန့်သတ်ချက်တွေဖြေလျှော့ခဲ့ပေမဲ့ဘန်ကောက်မြို့တော်မှာညာ9နိုင်ကျော်ရဲ့အရင်မရောရဆိုတဲ့ကန့်သတ်ချက်မျိုးအပါအဝင်စီကံသတ်မှတ်ချက်တချို့ကိုတော့ထားရှိခဲ့ပါတယ
်။เขาညာမဖြစ်မှန်းใจเท่าไหร่อ่ะแล้วเขาก็คืองงกับมาตรการ
เอเดรีบกาอติวะสิชะละชะရှိဖို့မရကြဘူးလို့ထင်ပါတယ်။အစိုးရရဲ့စီကံသတ်မှတ်ချက်တွေကိုလည်းရှင်းရှင်းလင်းလင်းသိနားလည်ကြဖို့မရပါဘူး။အရက်တော့တဲ့အချိန်မှာဘာကြောင့်ကန့်သတ်ရတယ်လဲဆိုတာမျိုးဇဝေဇဝါဖြစ်နေတာမျိုးလည်းရှိပါတယ်။
ကိုဗစ်ကရောဂါမဖြစ်ခင်တုန်းကတော့ဘန်ကောက်မြို့ဟာနိုင်ငံတကာခီးသွွားဧည့်သည်တွေအလားအများဆုံးမြို့တစ်မြို့ဖြစ်ပါတယ
်။ဝန်းနီးที่เราเห็น booking มาจากยุโรปเยอะพอยุโรปมีหลายประเทศเลยงั้นเยอรมัน UK สแกนอะไรเงี้ยนะคะมากันเยอะ
Tomorrow Hotel มาเต้ผู้ booking ลงตู90ยาไข่นงลောက်ก็ Germany UK เนี่ย Scandinavian နိုင်ငံတွေပါတယ်ဥရောပကဖြစ်ပါတယ်အမေရိကအရှေ့လေပိုင်းနဲ့အာရှနိုင်ငံတွေကနောက်ကလိုက်ပါတယ်။ကျွန်တော်ကတော့ပြည်ရင်း booking နေပဲဖြစ်ပါတယ်။အရင်တဲခုနေကြကျမတို့ရဲ့ဧည့်သည်တွေပါ
။2019ခုနှစ်ထဲမှာနိုင်ငံသားသားဧည့်သည်တန်း40လာခဲ့တဲ့ထိုင်းနိုင်ငံမှာဟိုတယ်ခီးသွွားလုပ်ငန်းတွေပြန်လည်နလန်ထူဖို့အရှိန်ယူနေချိန်မှာပဲ Omicron COVID ပိုးသစ်ကြောင့်ပြန်ပြီးအထိနာမဲ့ပုံဖြစ်နေပါတယ်။ထိုင်းနိုင်ငံကိုရောက်လာတဲ့နိုင်ငံသားသားဧည့်သည်တွေ တီးခြားခွဲနေကွာရန်တင်းလုပ်ရမယ့်စီကံသတ်မှတ်ချက်ကိုဒီဇင်ဘာ21ရက်နေ့ကပဲပြန်ပြီးတော့သတ်မှတ်လိုက်ပါတယ်။ဒီသတင်းကခီးသွွားဧည့်သည်တွေကိုမှီခိုအားထားဝင်ဝေရှာနေသူတွေအတွက်စိတ်ပျက်စရာသတင်းဖြစ်ခဲ့ပါတယ
်။လက်ပေါက်ตอนนี้คือจบจบแล้วค่ะบอกว่านี่ได้ทําทัวร์2วันนี่คือคงจบแน่นอนแล้วปีหน้าแล้วต่อไป
คือหนูไลฟ์ปล่อยနိုင်မို့ကျွန်မဧည့်သည်ရတာ2ရက်ပဲရှိသေးတယ်။ရှင်းနေကြရဲ့အချိန်นี่ဘယ်လိုဖြစ်မယ်မှမသိသေးဘူးလေ။ပို့ပြီးတော့ဆိုးလာအောင်မယ်လို့ကျွန်မထင်နေပါတယ်။
အခုတော့ထိုင်းနိုင်ငံကိုရောက်လာတဲ့နိုင်ငံသားဧည့်သည်တွေအနေနဲ့ခုနှစ်ရက်ကနေ10ရက်အထိဟိုတယ်ခန်းတွေမှာတရားခွဲနေကွာရန်တီးလုပ်ကြရတော့မှာဖြစ်ပါတယ်။2021နှစ်လယ်ပိုင်းလောက်ကနိုင်ငံတော်တော်များများမှာကိုဗစ်ကပ်ရောဂါကိုထိန်းနိုင်ပုံရခဲ့လို့နိုင်ငံတကာခီးသွွားဧည့်သည်တွေအပေါ်ထားတဲ့ခီးသွွားကန့်သတ်ချက်တွေဖြေလျှော့ပေးခဲ့ကြပါတယ်။အခြေအနေတွေပုံမှန်ပြန်ဖြစ်တော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့ခရစ်စမတ်နဲ့နှစ်သက်ကူရာသီစတင်ချိန်မှာပွဲတော်အတွက်ပြင်ဆင်မှုတွေနိုင်ငံတော်တော်များများမှာလုပ်ခဲ့ကြပါတယ်။ဥရောပကနာမည်ကျော် Christmas ဈေးပွဲတော်တွေကိုလည်းပြန်လဲဖွင့်ခဲ့ကြရုံအားရဲ့ခရီးထွက်ဖို့ပြင်ဆင်သူတွေလည်းပြင်ဆင်နေခဲ့ကြတာပါဒါပေမဲ့ November လနောက်ဆုံးအပတ်ထင်မှာဗီဇာပြောင်း COVID ပိုးသစ်တွေ့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအသိပေးလိုက်ချိန်မှာတော့အခြေအနေတွေပြောင်းလဲသွားခဲ့ပါတယ် Omicron COVID ပိုးသစ်ကူးစက်မှုမြင့်တက်လာတာနဲ့အတူ COVID စီးကပ်သတ်မှတ်ချက်တွေပြန်လဲထုတ်ပြန်နေကြပါတယ် Netherlands နိုင်ငံမှာဆိုရင် Lockdown သတ်မှတ်ချက်ကိုပြန်လဲထုတ်ပြန်ထားပါတယ်ကြပါမယ်လေရှင်းလာမယ်2022ခုနှစ်ထဲမှာခီးသွွားလုပ်ငန်းတွေပြန်အခြေအနေကောင်းလာမယ်လို့မျှော်လင့်ချက်တွေကတော့ရှိနေကြဆဲဖြစ်ပါတယ်။ COVID ကာကွယ်ဆေးထိုးထားသူတွေများလာနေတာနဲ့အတူနိုင်ငံတကာခီးထွက်ခြင်းသူတွေရဲ့ယုံကြည်မှုမြင့်တက်နေတဲ့အတွက်နိုင်ငံတကာခီးသွွားလုပ်ငန်းတွေ2022ခုနှစ်ထဲမှာပိုတော်ကောင်းလာမယ်လို့လုပ်ငန်းကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့နိုင်ငံသားခီးထွက်မဲ့ကမ္ဘာလှည့်ဧည့်သည်တွေအနေနဲ့COVID ကရောဂါအတွက်ပါအာမခံချေပေးတဲ့ခီးသွွားအာမခံတွေကိုမဖြစ်မနေဝယ်ကြဖို့ကိုလည်းကျွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ရှင်။အားလုံးအတွက်မမိနိုင်တဲ့ပျော်ရွှင်စရာခီးတွေထွက်နိုင်မဲ့2022ခုနှစ်ဖြစ်နိုင်ကြပါစေရှင်။ကျွန်မဆူမြတ်မောင်ပါ
။မဆူမြတ်မောင်ရဲ့ကဘာတလွားခီးသွွားအစီအစဉ်ဖြစ်ပါတယ်ရှင်။အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့အထူးအစီအစဉ်တစ်ခုကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
မင်္ဂလာညချမ်းပါရှင် VOE ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်တွေမှာအထူးအစီအစဉ်အနေနဲ့တစ်နှစ်အတွင်းနောက်တန်းရုပ်ရှင်လောကသတင်းစူးစီးတင်ပြချက်ကိုနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီမတိုင်ခင်အခုတော့တနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကိုပြည်သွေးနိုင်စီစဉ်ပြီးတော့မအေးတန်နာကျော်ကူညီတင်ဆက်ပေးထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေစစ်တပ်ကစိတ်တန်းကြဖန်တီးနိုင်စွာမရှိတော့ကြောင်းပြသနေတဲ့ဆူဒန်နိုင်ငံရေးအခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြန်မာနိုင်ငံမှာစစ်တပ်က2021ဖေဖော်ဝါရီ1ရက်နေ့မှာအာဏာသိမ်းပါတယ်ရွေးကောက်ပွဲကနေတဆင့်ပြည်သူတွေရဲ့စံတန်းနဲ့ရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရထံကနေကြိုးကြောင်းစီလျော်မှုမရှိတဲ့အကြောင်းပြချက်တွေနဲ့စစ်တပ်ကအာဏာသိမ်းခဲ့တာပါ။အဲဒီလိုပါပဲအာဖရိကနိုင်ငံတစ်နိုင်ငံဖြစ်တဲ့ဆူဒန်နိုင်ငံမှာလည်း2021အောက်တိုဘာလ25ရက်နေ့ကအယက်သားအစိုးရလက်ထက်ကနေနိုင်ငံတော်အာဏာကိုစစ်တပ်ကသိမ်းယူခဲ့ပါတယ်။ဆူဒန်မှာအာဏာသိမ်းတာနဲ့ပတ်သက်ပြီးအမေရိကန်အခြေစိုက် CBS သတင်းဌာနကဆူဒန်မှာစစ်တပ်ခေါင်းဆောင်ကအယက်သားခေါင်းဆောင်ကိုဖမ်းဆီးထိန်းသိမ်းကသူသာအာဏာရှိသူဖြစ်ကြောင်းကြေညာလို့ခေါင်းစဉ်တက်ပြီးအာဖရိကတပ်ရဲ့အရှေ့မြောက်ဒေသမှာရှိတဲ့ဆူဒန်နိုင်ငံမှာဂျာပြအစိုးရအဖွဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့နဲ့အယက်သားအစိုးရခေါင်းဆောင်တွေကိုအောက်တိုဘာလ25ရက်နေ့မှာစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဝန်ကြီးချုပ်ဟမ်ဒော့နဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေဟာအာဏာသိမ်းခေါင်းဆောင်နဲ့ပူးပေါင်းဖို့ငြင်းဆန်ခဲ့ကြလို့ ဖမ်းဆီးခံရတာဖြစ်ကြောင်းတရင်းနဲ့ပြန်ကြားရေးဝန်ကြီးကပြောဆိုပါတယ်။နှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အာဏာရှင်လက်အောက်ကလွတ်မြောက်ပြီးနောက်ဟမ်ဒော့ဦးဆောင်တဲ့နိုင်ငံရေးသမားတွေနဲ့စစ်တပ်အာဏာခွဲဝေအုပ်ချုပ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလဟာနှစ်နှစ်ကြာမှအာဏာသိမ်းခြင်းခံရတာဖြစ်ပါတယ်လို့ရေးသားထားပါတယ်။အယ်ဂျာဇီးယားသတင်းဌာနကလည်းအယ်ဘာရှားကိုဖယ်ရှားပြီးနောက်ဆူဒန်နိုင်ငံရဲ့နိုင်ငံရေးအခြေအနေလို့ခေါင်းစဉ်ပေးပြီးရေးသားပါတယ်။ဆူဒန်ကိုနှစ်ပေါင်းများစွာအုပ်စိုးခဲ့တဲ့အိုမာအယ်ဘာရှားကိုဖယ်ရှားခဲ့ပြီးနှစ်နှစ်အကြာမှာစစ်တပ်နဲ့ထင်ရှားတဲ့အရသာခေါင်းဆောင်တွေကြားတရင်ပတ်များစွာဆက်ဆံရေးတင်းမာနေခဲ့ပြီးတဲ့နောက်မှာအာနာခွဲဝေအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ကိုစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ဟာအာနာခွဲဝေအုပ်ချုပ်နေတဲ့ကောင်စီကိုဖျက်သိမ်းကာနိုင်ငံကိုအရေးပေါ်အခြေအနေကြီးညာခဲ့တယ်လို့ရေးသားပါတယ်။
ဆူဒန်နိုင်ငံဟာအာဖရိကတိုက်ရဲတတိယမြောက်အကြီးဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။1956ခုနှစ်ဇန်နဝါရီလ1ရက်နေ့မှာဗြိတိရှားတွေလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။ဆူဒန်ဟာလွတ်လပ်ရေးရခဲ့ပေမယ့်လွတ်လပ်ရေးရပြီးခဲ့တဲ့ကတည်ငြိမ်ခဲ့တယ်လို့ကိုမရှိခဲ့ပါဘူး။မတူညီတဲ့ဘာသာစကားမတူကွဲပြားတဲ့ကိုယ်ကိုယ်ယုံကြည်မှုတွေနဲ့နိုင်ငံရေးအင်အားစုတွေကြားမှာပြည်ရင်းစစ်ဖြစ်ပွားခဲ့ပါတယ်။1989ခုနှစ်ကနေပြီးတော့2019အထိအုပ်ချုပ်ခဲ့တဲ့စစ်အာဏာရှင်အိုမာအယ်ဘာရှားလက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေကမ္ဘာမှာရှိတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုကူညီထောက်ပံ့တာတွေ2003ခုနှစ်ကလာဒါဖော့ဒေတာအစ်စ်ပွဲမှာလူမျိုးတုံးတက်ဖြတ်မှုတွေအထိဖြစ်ပေါ်ခဲ့ပါတယ်။အိုမာအယ်ဘာရှားအုပ်ချုပ်ခဲ့တဲ့ကာလတစ်လျှောက်လုံးမှာလူပေါင်း3သိန်းကနေပြီးတော့4သိန်းကျော်တည်ဆုံးခဲ့လို့ဆိုပါတယ်။2018ခုနှစ်မှာတော့ဆူဒန်ပြည်သူတွေကအိုမာအယ်ဘာရှားကိုနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုရာကနေ2019ခုနှစ်ဧပြီလ17ရက်နေ့မှာတော့စစ်တပ်ကအာဏာဝင်သိမ်းပြီးတော့အဆုံးသတ်ခဲ့ရပြန်ပါတယ်။2019ခုနှစ်ဩဂုတ်လ27ရက်နေ့မှာတော့အသွင်ကူးပြောင်းရေးစစ်ကောင်စီကနေစစ်တပ်နဲ့အရက်သားနိုင်ငံရေးသမားတွေပါဝင်တဲ့12ဦးပါအချုပ်အခြာအာဏာပိုင်ကောင်စီကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်။အဲ့ကောင်စီမှာအရက်သားတူဖြစ်တဲ့အဗ်ဒူလာဟမ်ဒော့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ
်။အခုခါမှာတော့အရက်သားတူဖြစ်တဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ထံကနေစစ်တပ်ခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးအဗ်ဒယ်ဖက်တာအယ်ဘာဟန်ကအာဏာသိမ်းခဲ့ပြန်ပါပြီ။အဲ့ဒီလိုစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့မြို့တော်ခါတွန်ပါဝင်မြို့ကြီးတွေမှာထောင်ပေါင်းရှိတဲ့ဆူဒန်ပြည်သူတွေဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကအကြမ်းဖက်နှိမ်နင်းတဲ့အတွက်43ဦးသေဆုံးပြီး113ဦးအဖမ်းခံခဲ့ရတယ်လို့သတင်းမီဒီယာတွေကဖော်ပြပါဗျ။ဒါပေမဲ့အာနာသိန်းပြီးတလားကအကြမှာတော့အာနာသိန်းခေါင်းဆောင်ဗိုလ်ချုပ်ကြီးအဗ်ဒယ်ဖက်တာအယ်ဘာဟန်ကဖမ်းဆီးထားတဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကိုပြန်လွှတ်ပေးပြီးဝန်ကြီးချုပ်ယာတူပြန်ပေးခဲ့ပါဗျ
။ဟမ်ဒော့ကလည်းသူယာတူပြန်လက်ခံခဲ့တာဟာသူရဲ့တန်ရုံမှုတွေကိုရှောင်ချားနိုင်အောင်လို့ဆိုပါတယ်။ဒါမဲ့လည်းပြည်သူတွေနဲ့နိုင်ငံရေးသမားတွေကတော့ဟမ်ဒော့ဝန်ကြီးချုပ်ယာတူပြန်လက်ခံတာကိုမကျေနပ်ကြပါဘူး။ပြည်သူတွေမကျေနပ်ကြတာကလည်းအဆိုးမဆိုးသားပါဘူး။ယာတူပြန်လက်ခံပြီးတော့တလအကြာဒီဇင်ဘာလ22ရက်နေ့မှာတော့သူ့စိတ်ကြိုက်အဆိုးရောက်ဖွဲ့ခွင့်မရရင်ယာတူကနှုတ်ထွက်မယ်လို့ဟမ်ဒော့ကပြောလာပါတယ်။ဒါကြောင့်မလို့ဆူဒန်နိုင်ငံရေးဟာဘာမှသေချာရေရမှုရှိတဲ့အနေအထားလို့ဆိုရမှာပါ။ဒီအနေအထားနဲ့ပတ်သက်ပြီးတော့နိုင်ငံရေးဆောင်းပါးရှင်တူကအခုလိုသုံးသပ်ပါတယ်။
ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာချုပ်ကင်လာတဲ့အာနာရှင်ဗိုလ်ချုပ်ကြီးအိုမာအယ်ဘာရှားကိုဆူဒန်လူထုလှုပ်ရှားမှုနဲ့ဖြုတ်ချလိုက်တယ်နော်လူထုဒီမိုကရေစီအင်အားစုတွေနဲ့စစ်တပ်ကပုံကိုယ်တွေပူးပေါင်းပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရတရက်ကိုဖွဲ့စည်းနိုင်လိုက်တယ်ဒီအနေအထားမှာစစ်တပ်ကဆူဒန်လူတို့လှုပ်ရှားမှုကိုဟန်တာထိန်းချုပ်နိုင်တဲ့အခြေအနေမရှိတော့ဘူးเนาะဆူဒန်နိုင်ငံရဲ့ဒီမိုကရေစီအလားအလာကိုပြောပါဆိုရင်လည်းအတော်အားရစရာကောင်းတဲ့အခြေအနေမှာရှိတယ်ဒါပေမဲ့เนาะဒီမိုကရေစီအသွင်ကူးပြောင်းလှုပ်ရှားမှုဆိုတာကတစ်ဖြောင့်တည်းသွားတာတော့မဟုတ်ဘူးအတဲအကျအနိုင်အမြင့်အကွေးကောက်တွေကတော့ရှိနေရပဲဒါကြောင့်စစ်တပ်ကနေပြီးတော့နိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာတယ်အရက်ဘက်ဝန်ကြီးချုပ်ကိုဖမ်းတယ်နိုင်ငံရေးသမားတွေကိုဖမ်းတယ်ယာတူကနေဖယ်ရှားတယ်လူတို့တရားလုံးကအဲ့ခါမှာလမ်းပေါ်ထွက်ပြီးစန္ဒပြတယ်စစ်တပ်ကဖြိုခွင်းတယ်နောက်ဆုံးမရတဲ့အခါကျတော့အရက်ဖက်ဝန်ကြီးချုပ်ကိုပြန်တာဝန်ပေးရတယ်ဆူဒန်ဖြစ်စဉ်မှာဒီမိုကရေစီအင်အားစုတွေနဲ့စစ်တပ်အကြားအပြန်အလှန်ရုပ်ကံလှုပ်ရှားနေရဟုတွေ့ရတယ်ဒီတော့ဆူဒန်နိုင်ငံရဲ့နိုင်ငံရေးအလားအလာပါတယ်ကျွန်တော်တို့ကံတီကံမမပြောနိုင်ဘူး
ဒါပေမဲ့เนาะစစ်တပ်ကစိတ်တန်းကြဆူဒန်နိုင်ငံကိုเนาะဖန်တီးနိုင်စွမ်းမရှိတော့ဘူးဆိုတာကိုတော့ဒါကျွန်တော်တို့ဒေဂျာပေါက်ပြောနိုင်တယ
်ဆူဒန်မှာတော့ပြည်သူလူထုအုံကြွဆန့်ကျင်နေတာကိုထိန်းနိုင်ဖို့သွေးရွက်တန်ယူမှုတွေကိုရှောင်ရှားနိုင်ဖို့ဖမ်းဆီးထားတဲ့ဝန်ကြီးချုပ်ကိုလွတ်ပေးပြီးညှိနှိုင်းဆောင်ရွက်နေတာတွေတွေ့ရပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ပြည်သူစံတမဲနဲ့လွတ်လပ်စွာရွေးချယ်တင်မြှောက်ထားတဲ့အစိုးရအဖွဲ့ခေါင်းဆောင်တွေကို17လကြာတဲ့အထိစစ်တပ်ကဖမ်းဆီးထားဆဲဖြစ်တဲ့အပြင်ပုံမှန်တွေအမျိုးမျိုးတက်ကတရားစွဲဆိုထောင်ချနေတာကိုတွေ့ရပါတယ်ဘယ်လိုရှေ့ဆက်ကြမှာလဲဆူဒန်နဲ့မြန်မာနိုင်ငံတို့ရဲ့အနာဂတ်နိုင်ငံရေးဟာဘာဖြစ်မယ်ဆိုတာခံမှန်းရခက်လှပါတယ်ဒါပေမဲ့ဆူဒန်ရောမြန်မာမှာပါစစ်တပ်ဟာသူတို့စိတ်ကြိုက်လှုပ်ချင်တိုင်းလှုပ်လို့မရနိုင်တော့ဘူးဆိုတာဒီကနေ့တွေ့ကြုံနေရတဲ့အခြေအနေတွေကတက်တည်ပြလို့နေပါပြီမြန်မာစစ်တပ်အနေနဲ့တိုင်းရင်းသားပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးမျက်ကမ်းတစီမကြောက်ဆက်လျှောက်နေမယ်ဆိုရင်တော့စစ်တပ်ကိုယ်တိုင်ပျက်စီးကြိမ်ဆက်ရောက်သွားနိုင်တယ်ဆိုတာသတိပြုဖို့အချိန်တန်နေပြီဖြစ်ကြောင်းပါခင်ဗျာ
ကိုပြည်သွေးနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ပါရှင်အခုဆက်ပြီးတော့ဒီသတင်းပတ်အတွက်အထူးအစီအစဉ်တစ်ခုအနေနဲ့ကိုဗစ်ကပ်ဘေးသဘာဝကပ်ဘေးအများကြီးနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့2021ခုနှစ်အတွင်းအနောက်တိုင်းရုပ်ရှင်လောကအခြေအနေတွေကိုတော့မအေးသနာကျော်စူးစီးတင်ဆက်ပေးထားပါတယ်ရှင
်မင်္ဂလာပါရှင်လက်တတနဲ့ကုပြောင်းတော့မယ့်အချိန်မှာကြံရတော့မယ့်နှစ်အတွင်းကဟောလိဝုဒ်ရုပ်ရှင်လောကသတင်းတွေကိုစူးစီးတင်ပြချင်ပါတယ်ကိုဗစ်ကပ်ဘေးသဘာဝကပ်ဘေးတို့နဲ့အများကြီးကြုံတွေ့ခဲ့ရတဲ့2021ခုနှစ်အတွင်းအနောက်တိုင်းရုပ်ရှင်လောကကအခြေအနေကိုပြန်ကြည့်ကြရအောင်ပါ2021ခုနှစ်ရုပ်ရှင်တွေထဲမှာတော့ဒါရိုက်တာခလိုရီဂျောင်းရဲ့ Nomadland ရုပ်ရှင်ကအအောင်မြင်ဆုံးရုပ်ရှင်ကဖြစ်ပါတယ် Academy ဆု BAFTA ဆုနဲ့ရွှေကမ္ဘာလုံးဆုတွေအားလုံးဆုခွင့်ခဲ့နိုင်တာပါမင်းသမီး Frances McDormand ကအဓိကသရုပ်ဆောင်နေရာကပါဝင်ပြီးတော့ American ပြည်ထောင်စု Nevada ပြည်နယ်မိုင်းလုံငန်းလုပ်တဲ့မျိုးစုံလေးတစ်ခုကနေကားတစ်စီးနဲ့ထွက်လာခဲ့တဲ့မိုးဆိုးမတယောက်ကြောင့်ဇာတ်ရင်ဖွဲ့ပြီးရိုက်ကူးထားတာပါမင်းသမီးကိုယ်တိုင်လည်းအကောင်းဆုံးအမျိုးသမီးသရုပ်ဆောင် Academy ဆုရရှိသွားပါတယ်
I know you
Yeah hi Dave right Yes
Fern
Yes have your can opener
Yeah, you do. Are you working here now or?
Yeah, first year.
Britain နိုင်ငံက Academy ဆုလို့ဖြစ်တဲ့ BAFTA ဆုချီးမြှင့်ပွဲမှာတော့ Director Emerald Fennell ရဲ့ Promising Young Woman ရုပ်ရှင်ဇာတ်ကားကအထူးချွန်ဆုံး British ရုပ်ရှင်ကားဆုရသွားပြီးတော့ American Oscar ဆုအတွက်လည်းအကောင်းဆုံးဇာတ်ညွှန်းဆုရရှိသွားခဲ့ပါတယ
်. Feel differently by now.
It's every guy's worst nightmare getting accused like that.
Can you guess what every woman's worst nightmare is? I wanted to be a doctor my whole life. Lately, I've been feeling like I might want to get back into it.
Dad, I'd like you to meet Laura.
How do you do, sir?
I say you're gorgeous.
Thank you. I must say he's charming.
Yeah, not always. Laura has come round to help you.
I don't need her or anyone else. I can manage very well on my own.
မင်းသားကြီးအန်တိုနီဟော့ပကင်းစ်ကတော့ The Father ရုပ်ရှင်ဇာတ်ကားနဲ့ American Oscar ဆုရော British BAFTA ဆုမှာရောအကောင်းဆုံးအမျိုးသားသရုပ်ဆောင်ဆုရရှိပါတယ်။ Judas and the Black Messiah ရုပ်ရှင်ကားမှာပါဝင်သရုပ်ဆောင်တဲ့ Zeppo Minna Daniel Kaluuya ကတော့ Oscar ဆု BAFTA ဆုရွှေကမ္ဘာလုံးဆုသုံးဆုလုံးအတွက်အကောင်းဆုံးအမျိုးသား Zeppo ဆုနေရာအတွက်ရရှိပါတယ်။မင်းသားရဲ့ရုပ်ရှင်ဇာတ်ကားအတွက်တော့တောင်ကိုရီးယားမင်းသမီး Yoon Jun ကAcademy ဆုနဲ့ BAFTA ဆုတို့အတွက်အကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုရရှိတာပါ။အဲဒီရုပ်ရှင်ကားကရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာတော့အကောင်းဆုံးနိုင်ငံသားရုပ်ရှင်ကားဆုရရှိပါတယ
်။
We need to find water somewhere. If that soil ain't wet, we're going to lose a crop.
ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်စုပေးတဲ့ရာသီနှောက်နှေးခဲ့ရပြီးတော့ကော်ဇော်နီကင်အခမ်းအနားတွေမှာလည်းလူတူးနဲ့တူးကြအကွာအဝေးချနေရတာနှာခေါင်းစီးတက်ထားရတာဒီလိုအခြေအနေတွေနဲ့ကျင်းပခဲ့ကြရတာဖြစ်ပါတယ်။ရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာတော့ရွေးချယ်တဲ့အထက်မှာလူအောက်စုပေါင်းစုံကိုစားမပြုလို့ဆိုပြီးတော့ဝေဖန်မှုတွေထွက်ခဲ့ပြီးတဲ့နောက် 2022ခုနှစ်မှာကျင်းပမယ့်ရွှေကမ္ဘာလုံးစုကိုရုပ်မြင်သံကြားကနေထုတ်လွှင့်ပြသဖို့မလုပ်တော့ဘူးလို့ MBC ရုပ်သံဌာနကမေးလာကကြေညာခဲ့ပါတယ်။ဒီလိုမျိုးရုပ်သံကထုတ်လွှင့်တာမျိုးမရှိပေမဲ့လည်းစုပေးပွဲကိုတော့ဆက်ပြီးတော့ကျင်းပအောင်မယ်လို့ Hollywood Foreign Press အဖွဲ့ကအောက်တိုဘာလမှာပဲကြေညာထားခဲ့တာပါ။2022ခုနှစ်ရုပ်ရှင်ရုံတွေရဲ့အခြေအနေကိုဆက်ပြီးကြည့်ရအောင်ပါရှင်။2022ခုနှစ်ကလည်းကိုဗစ်ကပ်ဘေးကြီးစတင်ကြုံတွေ့ရတဲ့2020ခုနှစ်လိုပဲရုပ်ရှင်ရုံလုပ်ငန်းကြီးတွေတော်တော်ကိုအခက်ကြုံရတဲ့နှစ်ဖြစ်ပါတယ်။တကွာလုံးနိုင်ငံတွေထိန်းချုပ်ကန့်သတ်ချက်တွေထုတ်ပြန်ထားခဲ့ရတာကြောင့်ရုပ်ရှင်ရုံလုပ်ငန်းကြီးလည်းအခြေအနေအချိန်ခါလိုက်အပြောင်းအလဲတွေလုပ်ခဲ့ရပြီးတော့ရုပ်ရှင်ကားတွေထွက်ဖို့နောက်ဆုတ်ခဲ့ရတာရုပ်ရှင်ရုံတွေပိတ်ထားခဲ့ရတာတို့ဖြစ်ခဲ့တာကြောင့်တချို့ရုပ်ရှင်ရုံတွေဆိုအပြီးပိတ်လိုက်ရပါတယ်။Sorry Arabia နိုင်ငံမှာတော့2022ခုနှစ်ဇန်နဝါရီလကစလို့ Riyadh မြို့တော်မှာခြံဝင်းတွေကိုကားမောင်းဝင်ပြီးတော့ကားဝေါ်ကနေပြီးတော့ရုပ်ရှင်ကြည့်လို့ရအောင်လို့ပထမဦးဆုံးအချိန်ဖြစ်နေဖန်တီးပေးခဲ့ပါတယ်။ဒါတော့မှနှကောင်းစည်းဝေးရမယ်၊ကိုပူချိန်အတိုင်းခံရမယ်ဆိုတာမျိုးပါသေးတာပါ။အလားတူပဲကားဝေါ်ကနေရုပ်ရှင်ကြည့်လို့ရတဲ့ကွင်းမျိုးတွေဒူဘိုင်းနဲ့ဘေးရုတ်တို့မှာတော့2020ကတည်းကလုပ်ပေးထားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့ Los Angeles မြို့ကနာမည်အကျော်ဆုံးရုပ်ရှင်ရုံ AB လမှာပိတ်ခဲ့ရပါတယ်။ Hollywood Sunset Boulevard လမ်းမကြီးပေါ်မှာတည်ရှိပြီးတော့ကမ္ဘာရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးရဲ့အချက်အခြားနေရာ Cinerama Dome ရုပ်ရှင်ရုံကြီးနဲ့တခြားသူတို့ရဲ့ရုံ15ရုံရှိတဲ့ ArcLight Hollywood ရုပ်ရှင်ရုံတွဲကြီးကိုပိတ်ပစ်လိုက်ရပါတယ်။သူတို့ကုမ္ပဏီရဲ့စုစုပေါင်းရုံပေါင်း300ကျော်ပိတ်လိုက်ရတာဖြစ်ပါတယ်။အဲ့ဒီထဲမှာ San Francisco မြို့က Empire ရုပ်ရှင်ရုံ New England ကရုပ်ရှင်ရုံတွေ၈ခုလိုလဲပါသွားခဲ့ပါတယ်။2022ခုနှစ်ရုပ်ရှင်လောကတိုးတက်ဖြစ်ထွန်းမှုတချို့ကိုပြောရမယ်ဆိုရင်တော့တချို့ရုပ်ရှင်ပွဲတော်တွေအပြည့်အဝပြန်ပြီးကျင်းပနိုင်ခဲ့တာပဲဖြစ်ပါတယ်။မလာကဆလို့ပထမဦးဆုံးပြန်ကျင်းပတဲ့ရုပ်ရှင်ပွဲတော်ကတော့ Germany နိုင်ငံက Berlin နဲ့ရုပ်ရှင်ပွဲတော်ပဲဖြစ်ပါတယ်။ဒါမှမဟုတ်အချိန်ဒီမှာကျင်းပခဲ့တဲ့ပုံစံမျိုးတော့မဟုတ်ဘဲနဲ့ပွဲခက်ချင်းချင်းလူနေနေနဲ့ကျင်းပခဲ့ရပါမယ်။သတင်းတော်တွေရုပ်ရှင်လုပ်ငန်းအတိုင်းဝိုင်းတွေကလူတချို့ကိုလူကိုယ်တိုင်တက်ရောက်ခွင့်ပေးပြီးတော့အပိုင်းနှစ်ပိုင်းခွဲကျင်းပခဲ့ပါတယ်။သူတို့ပွဲတော်ကရုပ်ရှင်တော်တော်များများကိုတော့ဇွန်လအနွေရသည့်အထူးပွဲတွေအနေနဲ့ဘယ်လင်မြို့တော်တလွားလေးဟာပြင်ရုပ်ရှင်ပွဲခင်းတွေမှာပြသခွင့်ပေးခဲ့တာပါ။ဘာလင်ရုပ်ရှင်ပွဲတော်ရဲ့ရွှေဝတ်ဝန်ဆုကိုတော့ Romania Director Radu Ju ရိုက်ကူးတဲ့ Black Banking ofလူနေပုံဆိုတဲ့ရုပ်ရှင်ကရရှိသွားခဲ့ပါတယ်။ဇူလိုင်လမှာတော့ပြည်သက်နိုင်ငံမှာအရင်နှစ်ကမကျင်းပနိုင်ခဲ့တဲ့ကိန်းရုပ်ရှင်ပွဲတော်ကိုခန်းခန်းနာနာပြန်ပြီးတော့ကျင်းပခဲ့ပါတယ်။ Hollywood Star တွေဖြစ်တဲ့မင်းသား Matt Damon ကအစမင်းသမီးကြီး Helen Mirren အဆုံးပြည်သက်နိုင်ငံမြေကမ်းနှစ်ဖူးကဒီ Cosonikin အခမ်းအနားကိုတက်ရောက်ခဲ့ကြတာပါ။အဲ့မှာဝါရင် American မင်းသမီး Jodie Foster ကရုပ်ရှင်ဂုံတူးဆောင်စုချင်းမြင့်ခံရပြီးတော့ဒရိုက်တာဂျူလီယာဒူကိုနူရဲ့တီတန်ရုပ်ရှင်ဇာတ်ကားကတော့ပါမော်ဒိုအထူးစုကိုရရှိသွားခဲ့ပါတယ်။စက်တင်ဘာမှာအီတလီနိုင်ငံမှာကျင်းပတဲ့ Venice ရုပ်ရှင်ပွဲတော်ကိုတော့အဲ့ဒီကထဲမင်းသားမင်းသမီးပုံများများတက်ရောက်ခဲ့ပြီးတော့အဲ့မှာတော့ပြင်သစ်ရုပ်ရှင် Happening ကရွှေချင်သေးစုရရှိသွားပြီးတော့ဒရိုက်တာ Ridley Scott ကသူ့ရဲ့အမှုပညာအောင်မြင်မှုတွေအတွက်ဂုဏ်ပြုခံရပါတယ်။နိုင်ငံပိုင်းကကနေဒါရဲ့ထိုရန်တိုရုပ်ရှင်ပွဲတော်နဲ့ဗြိတိန်ကလန်ဒန်ရုပ်ရှင်ပွဲတော်တွေလည်းပြန်ပြီးတော့ကျင်းပဖြစ်ခဲ့ကြပါသေ
း There's a young lady in Santiago I want you to meet.
You're late.
When you're ready. Salute. I met your new 00. She's a disarming young woman.
I get why you shot him.
Everyone tries at least once.
James Bond.
ယုံတင်တဲ့ရုပ်ရှင်ကားတွေမှာဆိုရင်တော့ငကိုက2020မနစ်က AP လမှာယုံတင်မှုစီစဉ်ထားတဲ့ James Bond ရုပ်ရှင်ကကမ္ဘာမှာကိုရိုနာကပ်ဘေးဆိုက်လို့၃ငါးတောင်ပြန်ပြီးတော့ရက်ရွှေ့ခဲ့ရပြီးတဲ့နောက်တနည်းခွဲနောက်ကျပြီးတော့ဒီနှစ်2021ခုနှစ်စက်တင်ဘာမှာယုံတင်နိုင်ခဲ့ပါတယ်။ James Bond ရုပ်ရှင်ဇာတ်ကားတွေရဲ့25ကားမြောက်ဖြစ်တဲ့ No Time to Die ရုပ်ရှင်ကားကိုစက်တင်ဘာလမှာလန်ဒန်မြို့တော်မှာအထူးပွဲနဲ့ပွဲထုတ်ခဲ့တာပါ။ပြန်ကားအကောင်စားတွေစံပြတဲ့ပစ္စည်းကိရိယာတွေနဲ့ British Airways စပိုင်း007အဖြစ်နဲ့တရုတ်ဆောင်ခဲ့တဲ့မင်းသား Daniel Craig ရဲ့ဒီ James Bond 5ကားမြောက်ဇာတ်ကားလည်းဖြစ်တယ်လို့ဒီရုပ်ရှင်ကားကသူ့ရဲ့007နောက်ဆုံးကားလည်းဖြစ်ပါတယ်။ Universal Pictures နဲ့ MGM ရုပ်ရှင်ထုတ်လုပ်ရေးတို့ကဖန်တီးတဲ့ဒီ James Bond ဇာတ်ကားတွေမှာသူက Casino Royale ဇာတ်ကားနဲ့2006ခုနှစ်ကစပြီးတော့ပါဝင်လာခဲ့တာပါ။လန်ဒန်မြို့တော်ကအထူးပွဲကို Daniel Craig ကိုယ်တိုင်တက်ရောက်ပြီးတော့သူနဲ့အထူးတူသရုပ်ဆောင်တဲ့ Lash Hana Lunch, Lea Seydoux နဲ့ Rami Malek တို့ကိုလည်းတွေ့ရပါတယ်။ FBI တပ်တွေထဲမှာတော့ဗြိတိသျှအင်ရှေ့ဆန်မင်းသား Charles နဲ့သားတော် William တို့သူတို့ရဲ့ကျင်ရတော်တွေအသီးသီးနဲ့အထူးတူတက်ရောက်လာတာတွေ့ရပါတယ်။ဗြိတိနိုင်ငံရဲ့နောက်ထပ်အနုပညာထွက်ကုန်တစ်ခုဖြစ်တဲ့ Harry Potter ရုပ်ရှင်ဇာတ်ကားကတော့နိုဝင်ဘာလမှာပဲအနှစ်20ပြည့်သွားခဲ့တာပါ Harry Potter ရုပ်ရှင်ဇာတ်ကားရဲ့ပထမဆုံးဇာတ်ကား Harry Potter and the Philosopher's Stone ရုပ်ရှင်ဇာတ်ကားကို2021ခုနှစ်နိုဝင်ဘာလ16ရက်မှာနှစ်20ပြည့်သွားတာဖြစ်ပါတယ် Graphic Design Studio Leavesden ကစနစ်တာကာလမှာ Howard Small ကျောင်းတော်ကြီးလို့ဖြစ်သွားခဲ့တယ်လို့ပထမအဦးဆုံးရုပ်ရှင်ဇာတ်ကားအတွက် graphic designer ဖြစ်နေပါဝင်တဲ့ designer Mara Fora Mina ကပြောပါတယ
် We didn't have any idea of the legacy that was going to happen later obviously there was definitely a sort of spirit of family that I think
really ကကြီးကျယ်ပေါက်သွားမယ်တကယ်သမိုင်းဝင်ဖြစ်သွားမယ်ဆိုတာမသိပေမဲ့ကလေးတွေနဲ့ရုပ်ရှင်ရိုက်ရတဲ့အနေအထားကတကယ်အမှတ်ရစရာပါကလေးတွေကရိုက်ကွင်းမှာနေရင်ပဲចောင်းကိုလည်းရိုက်ကွင်းမှာတက်ကြရတာလေသူတို့ចောင်းစာအတွက်ဥပမာလက်မှုဘာသာရအတွက်အင်စာလောက်ရတယ်ဆိုရင်ကလေးတွေကဒီတိုင်းဝင်လာပြီးတော့ပဲကတ်ကြီးပေးပါအောင်တို့ဟိုဟာပေးပါအောင်တို့လှုပ်ကြတာပြီးရင်ဘယ်တော့မှလည်းပြန်ပေးတာမဟုတ်ဘူးဘာပဲဖြစ်ဖြစ်ကလေးတွေရှိနေတာကတကယ်ကောင်းတဲ့စွမ်းရည်တစ်မျိုးထုတ်ပေးနေတယ်လို့ဖြစ်တယ်ကျမတို့စတူဒီယိုကလည်း Howard မော်ចောင်းတော်ကြီးလိုကိုဖြည့်လို့10နှစ်တောင်လုပ်ခဲ့ကြရတာလေ
Harry Potter ရုပ်ရှင်ဇာတ်ကားတွေတွေမှာစုစုပေါင်းဇာတ်ကားပေါင်း၈ကားရှိပြီးတော့ဝင်ငွေဒေါ်လာတန်8,800ရရှိခဲ့တာပါ။အဲ့ကားထဲမှာကလေးသရုပ်ဆောင်တွေလည်းတကယ်နာမည်ကျော်အနုပညာရှင်တွေဖြစ်နေလူလားမြောက်ခဲ့ပါရဲ့။ Harry Potter ရုပ်ရှင်ဇာတ်ကားတွေ20ပြည့်အထိတ်အမှတ်ဖြစ်နေ။အဲ့ဇာတ်ကားရဲ့အဓိကသရုပ်ဆောင်ကလေးသရုပ်ဆောင်3ယောက်ဖြစ်တဲ့ Daniel Radcliffe, Emma Watson နဲ့ Rupert Grint တို့ကိုဒီနှစ်ပတ်လည်အထိမ်းမဲ့ရုပ်မြင်သံကြားအစီအစဉ်တွေ HBO Max ရုပ်သံလိုက်မှာဇန်နဝါရီလ1ရက်နေ့မှာအစီအစဉ်တစ်ကိုပြသမယ်လို့ Warner Brothers ရုပ်ရှင်ထုတ်လို့ရေးကကြေညာထားပါတယ်။ Harry Potter ဝတ္ထုရေးသားတဲ့အစာရေးဆရာမ J.K. Rowling ကတော့တက်ရောက်မှာမဟုတ်ပေမဲ့လေတခြားသရုပ်ဆောင်တွေနဲ့အဖွဲ့သားတွေကိုလည်းအိမ်မှာတွေ့ရမှာဖြစ်ပါတယ်
။ Perfect time to sit down with everyone and reminisce.
The thing that scared me the mostwas the implication that the most meaningful thing in our life was done and there's something so curious about seeing everyone and be like there wasn't though
one of the highlights of my part was when I had to pretend to be Hermione pretending to be Bellatrix
I don't like to be kept waiting
I've still got the teeth actually I'll put them in if you want
my sister has children who are then around 10 11 12 and I said Martha I don't know about this Voldemort
what you're being asked to play Voldemort You've got to do it.
ကမ္ဘာ့ကပေးအနေအထားရုပ်ရှင်ရုံဝင်ငွေကခါတိုင်းတာမန်အချိန်တွေမှာရတဲ့ဝင်ငွေနဲ့ရှင်တော့တော်တော်နှဲသွားပြီမယ်။မနစ်ကထက်တော်ဝင်ငွေအများကြီးပို့ရခဲ့တာပါ။မနစ်ကတော့ရုပ်ရှင်ရုံကြီးတွေအကုန်ပိတ်ထားခဲ့ရပြီမယ်။ဒီနှစ်ရုပ်ရှင်ကားကြီးတွေရုံတင်နိုင်ခဲ့ပါသေး။2021ခုနှစ်အတွင်းဝင်ငွေအများဆုံးရရှိတဲ့ကားကြီးနှစ်ကားကတော့ Battle of Lake Changjin ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ High Mom ဆိုတဲ့ရုပ်ရှင်ဇာတ်ကားတွေဖြစ်ကြပါသေး။ဒီကားနှစ်ကားလုံးကတရုတ်ကားတွေဖြစ်ပြီးတော့တကားကဒေါ်လာ895တန်းနောက်ထပ်တကားကတော့ဒေါ်လာ822တန်းအတိအသီးရကြရလို့ Box Office Mojo ရုပ်ရှင်လုပ်ငန်းကိန်းငန်းနဲ့စောင့်ကြည့်တဲ့အဖွဲ့ကပြောပါရည်အဲ့ဒီကားတွေရဲ့နောက်မှာတော့ James Bond ရုပ်ရှင် No Time to Die ကဒေါ်လာ956တန်းနဲ့တတိယနေရာကလိုက်ပြီးတော့သူရဲ့နောက်မှာတော့ Fast and Furious နောက်ဆုံးကားဖြစ်တဲ့ F9 ရုပ်ရှင်ကားကဒေါ်လာ926တန်းနဲ့စတုထနေရာမှာလိုက်ပါရည်Box Office Mojo ရဲ့စင်းရဆိုရင်2021ခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကား10ကားထဲမှာနောက်ထပ်ကားတွေကတော့ Venom Let There Be Carnage ရုပ်ရှင်ကားကဒေါ်လာတန်း480နီးပါးရရှိပြီးတော့နံပါတ်5နောက်ပြီး Godzilla vs Kong ရုပ်ရှင်ကားကတော့ဒေါ်လာ468.8တန်း Shang-Chi and the Legend of the Ten Rings ရုပ်ရှင်ကားကဒေါ်လာ431.6တန်းBlack Widow ရုပ်ရှင်ကားကဒေါ်လာ389.6တန်းနဲ့နံပါတ်10နေရာအသီးသီးမှာရှိပါတယ်။ဇူလိုင်လမှာထွက်တဲ့ Black Widow မဟုရမဟုဆိုးမှရုပ်ရှင်ဇာတ်ကားမှာပါဝင်တဲ့မင်းသမီး Scarlett Johansson ကိုအဓိကဇာတ်ရုပ် Adventure Series တဲ့က Natasha Romanoff နေရာမှာတရုပ်ဆောင်ပြီးတော့
အခုဇက်ကောင်မှာအဓိကဇက်ရုံနေရာကနေပြင်းပါဝင်တရုပ်ဆောင်နိုင်ခဲ့လို့အများရဲ့ချီးကျူးတာကိုခံရပါတယ်။ဒီ Black Widow ရုပ်ရှင်ကားက Scarlett Johansson အတွက် Marvel ဇာတ်လမ်းတွေထဲမှာနောက်ဆုံးကားအနေနဲ့ပါဝင်ပြီးတော့တရုပ်ဆောင်တာလည်းဖြစ်ပါတယ်။ကိုဖြတ်တန်းရတဲ့ခီးမှာတနေရာဘယ်နေရာမှာအဆုံးသက်ရမယ်ဆိုတာတီးလိုက်ရတဲ့အချိန်ရှိပါတယ်လို့မင်းသမီးက Rider သတင်းဌာနကိုပြောခဲ့တာပါ
။ Great to leave on a high note and you know I think I've really done all the work I can
ဒီကအောင်မြင်နေတော့အချိန်မှာထွက်ခွာလိုက်တာကောင်းတယ်လို့ကျွန်မထင်ပါတယ်။ကျွန်မဘက်ကဒါနဲ့ပတ်သက်လို့တက်နိုင်သမျှလုပ်ခဲ့ပေးပါပြီ။ Marvel နဲ့တော့ဒီပြင်ကိစ္စရပ်တွေမှာလက်တွဲလှုပ်ချင်ပါတယ်။ဒါပေမဲ့လည်းတော်သင့်ပါပြီလေ။ကိုပါကိုလည်းပေါ်ပါသွားတယ်လို့ခံစားရပါတယ်။ခီးတစ်ခုစပြီးဆိုကြတဲ့ကနီကုံအဆုံးသက်ကဒီခီးနဲ့အတူပါလာပြီးသားပါ
။တစ်ချိန်တည်းမှာပဲ Scarlett Johansson ကသူ့နဲ့စာချုပ်ကိုချိုးဖောက်လို့ဆိုပြီးတော့ Disney ရုပ်ရှင်ထုတ်လို့ရေကိုတရားစွဲပါတယ်။အဲရုပ်ရှင်ကားကိုရုံတင်ပြသတဲ့တစ်ချိန်တည်းမှာ Disney ကအဲကားကိုသူ့ရဲ့ online ရုပ်သံလိုင်း Disney Plus မှာပြသခဲ့တာကြောင့်ဖြစ်ပါတယ်။ဒါကြောင့်မင်းသမီးကတရားစွဲခဲ့ပေမဲ့ September 30ရက်နေ့မှာတော့ဒီကိစ္စကိုဖြေရှင်းလိုက်နိုင်ပြီလို့နှစ်ဖက်စလုံးကပူးရဲကြေညာချက်ထုတ်သွားခဲ့ပါတယ
်။ Julius I'm sorry kid. Yeah me too.
2022ခုနှစ်မတိုင်ခင်နှစ်ကုန်ပိုင်းမှာရုံတင်ခဲ့တဲ့ရုပ်ရှင်ကားတွေကိုကြည့်ရမှာဒီဇင်မာလာမှာလည်းစိတ်လှုပ်ရှားစရာကြည်ကျင်စရာရုပ်ရှင်ကားတွေထွက်ခဲ့တာဖြစ်ပါ
တယ
်
Spider-Man No Way Home ပင်ကူလူသားအိမ်ပြန်လမ်းမရှိဆိုတဲ့ရုပ်ရှင်ကားကရုံတင်ဝင်ငွေကောင်းမယ်လို့ခန့်မှန်းထားတာပါနာမည်ကျော် Director Steven Spielberg ရိုက်ကူးတဲ့ website story ရုပ်ရှင်စကားကလည်းညယောက်မြို့မှာနိုဝင်ဘာလ29ရက်နေ့ကအထူးပွဲပြတာပြီးတော့ရုပ်ရှင်အဖွဲ့သားတွေအဲ့ဒီကော်ဇော်နီခင်ခန်းနာကိုဆုံဆုံလင်းလင်းတက်ရောက်ခဲ့ကြတာတွေ့ရပါတယ်။တကယ်ရုံတင်တဲ့ရက်ကတော့ဒီဇင်ဘာလ20ဖြစ်ပါတယ်။ညယောက်နှစ်တက်မကူးခင်မှာကပ်ပြီးတော့ရုံတင်တဲ့ရုပ်ရှင်တွေကတော့ Kingsman ရုပ်ရှင်ကားတွေရဲ့မူရင်းဇကားဒီကာလမတိုင်ခင်နောက်ကြောင်းပြန်ရုပ်ရှင် The Kingsman ဖြစ်ပြီးတော့အားလုံးစိတ်ဝင်စားပျော်လင်းဆောင်စားနေတဲ့လေကားမြောက် Matrix ရုပ်ရှင်က The Matrix Resurrections ဇာတ်ကားကိုလည်းဒီဇင်ဘာလ22ရက်နေ့မှာရုံတင်သွားကြပါတယ်ရှင
်2021ခုနှစ်နောက်တိုင်းရုပ်ရှင်လောကအခြေအနေတွေကိုမအေးသနာကျော်စူးစိတင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုဆက်ချင်ပါတယ်2022ခုနှစ်အတွင်းမှာရိုက်ကူးတင်ပြခဲ့တဲ့သတင်းဓာတ်ပုံတွေကအကောင်းဆုံးဓာတ်ပုံတွေကို AP သတင်းဌာနကြီးကထူးခြားတဲ့သတင်းဓာတ်ပုံတွေအဖြစ်ရွေးချယ်ခဲ့ပါတယ်။ဒီကြောင့်ကိုတော့မညညူလင်းစူးစီးတင်ဆက်ပေးထားပါတယ်ရှင
်။အာဂျင်တီးနားနိုင်ငံကတက်တန်းရင်ပရာနာမြစ်ကြီးရေခမ်း၆လတဲ့ပုံကိုမှတ်တမ်းတင်ထားတာပါဒီမြစ်ကြီးဟာဘရာဇီးပါရာဂွေးနဲ့အာဂျင်တီးနားနိုင်ငံတွေကိုဖြတ်ပြီးစီးဆင်းနေတာဖြစ်ပါတယ်ကီလိုမီတာ4880ရှိလျားပါတယ်အင်ဒိုနီးရှားနိုင်ငံစူလာဝက်စီခရိုင်နောက်ဘက်ကမာမူဂျူမြို့မှာငကင်တန်းကြောင့်တည်ဆုံသွားသူတွေရဲ့မိသားစုဆွေမျိုးသားချင်းတွေရုပ်အလောင်းတွေနားမှာငိုကြွေးနေကြတဲ့ပုံမှာဒီငလျင်တန်းကြောင့်လူပေါင်း100ကျော်တည်ဆုံခဲ့ပြီး3300ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ American ပြည်အောင်စုကယ်လီဖိုးနီးယားကတော်မီလောင်ကျွမ်းမှုတွေကိုစူးစမ်းနှိမ့်သန့်နေကြတဲ့မိသားသမားတွေရဲ့ပုံကိုမှတ်တမ်းတင်လာတာပါ။ကယ်လီဖိုးနီးယားပြည်နယ်မှာ2021ခုနှစ်အတွင်းတော်မီလောင်မှုပေါင်း8300ကျော်ရှိခဲ့ပြီးမြေဧက3000ကျော်မိဒဏ်တင်ခဲ့ရပါတယ်။ဒါကတော့အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်ပြီးနောက်ပိုင်းကဘူးမြို့ပြင်ဘက်မှာရှိတဲ့ကွာကရေကာတာမှာတာလီဘန်တွေကင်းလှည့်သွားလာနေကြတဲ့ပုံဖြစ်ပါတယ်။ဥရုဂွေးနိုင်ငံမွန်တီဗီဒီယိုမြို့မှာကိုဗစ်ကာလအပန်းဖြေကလေးကစားဥယျာဉ်ကမယ်ရီဂိုရောင်းမြို့လေးတွေကိုပလတ်စတစ်တွေနဲ့ပတ်ထားတဲ့ပုံဖြစ်ပါတယ်။ဥရုဂွေးမှာကိုဗစ်ကြောင့်သေဆုံးသူပေါင်း6000ကျော်ရှိပါတယ်။လာပါလ်မာမီးတောင်ပောက်ကွဲမှုကြောင့်စပိန်ကန်ရီကျွန်းပေါ်ကအိမ်လေးတွေချော်ရီတွေဖုံးလွှမ်းသွားတဲ့ပုံမှာဒီချော်ရီတွေကြောင့်အိမ်ပေါင်း2900ကျော်ပျက်စီးခဲ့ရပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တာကိုစန့်ကျင်ဆန္ဒပြခဲ့ကြတဲ့လူငယ်တွေကိုစစ်တပ်ကပြစ်ခတ်ရမှာတေဆုံးခဲ့ရတဲ့ခညာဟိရဲ့ဇာပနာကိုတက်ရောက်လာကြတဲ့စေးကျောင်းသူကျောင်းသားတွေရဲ့ပုံမှာတေဆုံးသွားတဲ့ခညာဟိကအသက်18နှစ်အရွယ်စေးကျောင်းတက်နေတဲ့လူငယ်တစ်ဦးဖြစ်ပါတယ်ဒီပုံကတော့အိန္ဒိယနိုင်ငံကက်ရှမီးယားဒေသစရီနဂါမြို့ပြင်ကဂျီကန်လူမီပါဒေါအဂျီကန်ကြီးရဲ့မှာပလတ်စတစ်ပိုက်တွေကိုဖောင်ဖွဲ့သွားလာနေကြတဲ့ဒေသခံတွေရဲ့ပုံကိုမှတ်တမ်းတင်ထားတာပါစပိန်ဘီယင်းစနစ်ကိုနှောက်ယှက်ပြီးအကြမ်းဖက်သူတွေကိုအားပေးတယ်ဆိုရဲဆွဆွဲခြင်းနဲ့အာဏာပိုင်တွေကရက်အဆိုတော့ပါဘလိုဟာဆဲလ်ကိုဖမ်းထားတဲ့အတွေ့ကန့်ကွက်ဆန္ဒပြတဲ့နေရာမှာအနှမ်းပေးနေကြတဲ့ဆန္ဒပြသူတွေရဲ့ပုံကိုရိုက်ကူးထားတာပါAmerican ပြည်အောင်စု Texas ပြည်နယ်ရဲ့ကိုလူကုန်ကူးသူတွေကတဆင်တရားမဝင်တိတ်တဆိတ်ဝင်ရောက်လာတဲ့ Mexico ကမိသားစုတစုရဲ့ပုံဖြစ်ပါတယ်။ဒီလို American ပြည်အောင်စုနဲ့ Mexico နယ်ကြားကနေတရားမဝင်ဝင်ရောက်လာသူတွေဟာတစ်နှစ်တစ်နှစ်သိမ်းကနန်းနဲ့ချီရှိနေတာပါ။ American ပြည်အောင်စုမှာစက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှု20ပြည့်အထိမ်းအမှတ်နေမှာအသက်ဆုံးရှုံးသွားသူတွေရဲ့အမှတ်တရနေရာမှာတွားရောက်ဂါရဝါတည်နေတဲ့မိသားစုများတို့ရဲ့ပုံမှာဒီတိုက်ခိုက်မှုကြောင့်သေဆုံးသူ3000နီးပါးရှိခဲ့ပါတယ်။ဂါဇာဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်ပျက်စီးသွားတဲ့အဆောက်အဦကြားကထိခိုက်သေဆုံးသွားတဲ့ကလေးငယ်တဦးကိုတည်ဆောင်လာတဲ့ပုံဖြစ်ပါတယ်။အဲ့ဒီအချိန်ကနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်းဒါဇင်ချီသေဆုံးခဲ့တာပါ။ဟေတီနိုင်ငံမှာငလျင်တန်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်သွားသူတွေအတွေ့ဆန်အလူပေးတဲ့နေရာမှာဆန်အိတ်ယူပြီးလူအုပ်ကြတဲ့ကခက်ခက်ခဲခဲပြန်ထွက်လာရသည်ပြည်ဦးရဲ့ပုံဖြစ်ပါတယ်။အဲ့ဒီအချိန်ကငလျင်တန်းကြောင့်လူပေါင်း2300နီးပါးတည်ဆုံးခဲ့ပြီး6,500ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဘရာဇီးနိုင်ငံကရဲဝင်တန်းတဦးဟာကိုဗစ်ကူးစက်မှုပြင်းထန်နေတဲ့ကာလကက်တင်အမေရိကဝတ်စုံဝတ်ပြီးကိုရိုနာဗိုင်းရပ်စ်ကိုဘယ်လိုကာကွယ်ကြရမလဲဆိုတာကိုကလင်းငယ်ရီကိုအားပေးပြောပြနေတဲ့ပုံဖြစ်ပါတယ်။ဘရာဇီးမှာကိုဗစ်ကြောင့်တည်ဆုံးသူပေါင်း6,100ကျော်ရှိနေဖြစ်ပါတယ်။ဂျပန်ကတော့ယူကရိန်းနိုင်ငံကဗိုလ်တင်တဲ့အထက်တန်းကျောင်းမှာစပီးတက်ရောက်ကြမယ်။ကလင်းငယ်နှစ်ဦးရဲ့ပထမဆုံးနေ့ကျောင်းတက်ကြတဲ့ပုံဖြစ်ပါတယ်။ဂျပန်လေးကတော့အာဖဂန်နစ္စတန်နိုင်ငံကပြင်းရင်းနေရဆုံးခွာထွက်ပြေးနေတဲ့မိသားစုကကလင်းငယ်လေးလိုင်လာကစားနေတဲ့ပုံဖြစ်ပါတယ်။အာဖဂန်မှာပြည်ရင်းမှာပဲနေရဆုံခွာထွက်ပြေးရသူပေါင်းကဒီနှစ်ထဲမှာ2,300ကျော်ရှိနေပါတယ်ရှင
်။မန်းညညိုလွင်စူးစီးတင်ပြပေးထားတာပါရှင်။ဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE ကိုစာရေးသားဆက်သွယ်လို့ရင်တော့ VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်မြတ်သူပြောပြပေးပါမယ်ရှင်။
နိုင်ငံကကူညီပေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children ဖွဲ့ကကယားပြည်နယ်ပါဝင်မြန်မာနိုင်ငံတွင်နေရာတချို့ကသူတို့ရဲ့လုပ်ငန်းတွေကိုယာယီဆိုင်းငံ့လိုက်ပြောကြေညာပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ40နီးပါးတပ်ဖြတ်မိရှုခံရတဲ့ဖြစ်ရပ်တွေမှာသူတို့ဝန်ထမ်းအုပ်ပျောက်ဆုံးနေတယ်လို့ထုတ်ပြန်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံကလုပ်ငန်းတချို့ကိုရပ်ဆိုင်းလိုက်တာပါ။သူတို့ရဲ့ဝန်ထမ်းအုပ်စီးနှင်းပါဝင်တဲ့ကားတစ်စင်းအဲ့ဒီမှာချုံခိုတိုက်ခိုက်မိရှုခံရတဲ့ဆိုတာကိုလည်း Save the Children ဖွဲ့ကအတည်ပြုထားပါတယ်။တောင်အာဖရိကနိုင်ငံမှာအတိုင်းအောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားမှုပြုခဲ့သူတူဖြစ်တဲ့ခရစ်ယာန်ဖုန်းတော်ကြီးဒက်စမွန်တူတူဟာအသက်60အရွယ်မှာအခုတနင်္လာနေ့မှာကင်ဆာရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။ဖုန်းတော်ကြီးဒက်စမွန်တူတူဟာအတိုင်းအောင်ခွဲခြားမှုစန့်ကျင်ရေးအတွင်းသူ့ရဲ့အကြမ်းဖက်လှုပ်ရှားမှုတွေကြောင့်1984ခုနှစ်မှာငြိမ်းချမ်းရေးနိုဘယ်ဆုကြီးမြင့်ခံခဲ့ရပါတယ်။တောင်အာဖရိကနိုင်ငံရဲ့အတိုင်းအောင်ခွဲခြားမှုစန့်ကျင်ရေးခေါင်းဆောင်နယ်ဆန်မန်ဒဲလာနဲ့နှစ်ပေါင်းများစွာလက်တွဲခဲ့တဲ့မိတ်ဆွေရဲဘော်ရဲဘက်လည်းဖြစ်ပါတယ်။နောက်ဆက်နေအကြမှာလဲတောင်အာဖရိကရဲ့တချိန်ကရစ်ဆက်မှုတွေကိုပြန်လည်ဖော်ထုတ်ဖို့ဖွဲ့စည်းခဲ့တဲ့အမှန်တရားနဲ့ပြန်လည်ညှိနှိုင်းရေးကော်မရှင်မှသူဟာဥက္ကဋ္ဌတာဝန်ယူခဲ့ပါတယ်။ဆူဒန်နိုင်ငံအတွင်းစစ်အုပ်ချုပ်ရေးစန့်ကျင်ရေးနဲ့ဆန္ဒပြမှုအတွင်းမှာရဲ58ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆူဒန်အာဏာပိုင်တွေကကြေညာပါတယ်။ဆန္ဒပြပွဲအတွင်းမှာလူ114ဦးကိုဖမ်းဆီးခဲ့ပြီးတော့သူတို့ကိုတရားစွဲဆိုအရေးယူမယ်လို့ဆူဒန်လုံခြုံရေးကော်မတီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုဗစ်ကပ်ရောဂါနဲ့ဆက်နွယ်ပြီးတော့ဝန်ထမ်းတွေအခက်အခဲကြုံတွေ့လာတာကြောင့်စနေနေ့ကလေရင်ခီးစဉ်ယာကနန်းကိုဖျက်သိမ်းခဲ့ရပါတယ်။ဒီအတွက်ကြောင့်နှစ်စဉ်လူအသွာလာအများဆုံးဖြစ်တဲ့ခရစ်စမတ်အားလည်းရဲ့အချိန်တွင်ခီးသွာလာမှုတွေကိုအနှောက်အယှက်ဖြစ်ခဲ့ရပါတယ်ခင်ဗျာ။
ဒ
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အသံပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မများသတင်းအောင်ပါရှင်။
This program has come to you from the Voice of America, Washington.